Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမှာတော်ရရှင်များရှင် VOA American တန်ခါနေ2021ခုနှစ်အောက်တိုဘာလ14ရက်ကြာပါပရီနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိစတင်ထုတ်လွှင့်ပေးနေပါပြီရှင်။လိုင်းဒိုမီတာ31 32နဲ့58တို့ကနေဓာတ်ရိုက်နှာဆင်နိုင်ပါပြီ။ဒီကနေ့ညအတွက်အစီအစဉ်လေးကိုအစီအစဉ်မှုဖြစ်ကျွန်မစုမုံကတာဝန်ယူတင်ဆက်ပေးမှာပါရှင်
။မင်္ဂလာညချမ်းပါခင်ဗျာ။ကျွန်တော်ကတော့ဇောင်းဝင်လိုက်ပါ။ဒီညမှာထူးခြားတဲ့သတင်းတွေကတော့စစ်ကောင်စီကြီးကဲဗိုလ်ချုပ်ဦးကြီးမင်းအောင်လှိုင်ကိုအာဆီယံအစည်းအဝေးဖိတ်ရေးမဖိတ်ရေးအာဆီယံခေါင်းဆောင်တွေမနေ့ပြန်ဆွေးနွေးကြပါမယ်။ဒေါ်ဆန်းစုကြည်ရဲ့ရှင်းလင်းဥက္ကမောင်စောကိုမှုကိစ္စတွေပြောခွင့်စစ်ကောင်စီကတားမြစ်လိုက်ပါတယ်။ဘာရှန်ချာကျွန်းရိုဟင်ဂျာတွေပို့တဲ့ကိစ္စနဲ့ပတ်သက်လို့လူခွင့်ရေးအဖွဲ့တစ်ခုကနေပြီးတော့ဝေဖန်ပြောဆိုလိုက်ပါတယ်ဒီသတင်းတွေအပါအဝင်တခြားထိတန်းရောက်သတင်းတွေကိုတော့ကိုဝင်းမင်းနဲ့အတူတင်ပြပေးတော့မယ်ခင်ဗျာ
ဟုတ်ကဲ့ပါရှင်ဒီလိုမျိုးသတင်းတွေနဲ့အတူကြာသပတေးနေ့ညအတွက်သောရရှင်တွေကိုတင်ဆက်ပေးမယ်နောက်ဆုံးရသတင်းပေးပို့ချက်တွေထဲမှာတော့စစ်ကောင်စီတပ်ကစစ်တပ်အင်အားအမြောက်များချထားတဲ့ချင်းပြည်နယ်ဘက်မှာချင်းမျိုးသားတပ်ချင်းပြည်သူကာကွယ်ရေးတပ်တွေနဲ့စစ်တပ်ကြားမှာတိုက်ပွဲနှစ်ရက်ဆက်ပြီးတော့ဖြစ်ပါတယ
်ဒီနေ့စစ်တပ်နိုင်ခဏဆလမ်ကနေဟာခါဖြစ်လာတယ်စစ်ကောင်စီတပ်တွေနဲ့ကျွန်တော်တို့ချေရောတရားမှာပြန်ဖြစ်တော့သူတို့ခဲကနဲ့ဆလာမျိုးစခန်းကုန်းပေါ်ကနဲ့လက်နက်ကြီးနဲ့ပြီးတော့
ချင်းမျိုးသားတပ်ဖွဲ့ရဲ့ပြောခွင့်ရပါပြောပြခဲ့တာပါဒီသတင်းနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်။နောက်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့သူ့ရဲ့စီးပွားရေးအကြံပေးရှောင်းတနာတို့ရဲ့၅ဦးအမှုတရခွင့်ဒီကနေ့အငင်းခုန်ဖြစ်ကြပါတယ်။ရခိုင်မင်္ဂလာနယ်စပ်မှာတော့ကုံတွယ်ရေးဂိတ်တွေပြန်ဖွင့်နေပါပြီ။ကိုဗစ် -19 ကာယောဂါကာလမှာကျောင်းသူကျောင်းသားတွေရဲ့ပညာရေးအခြေအနေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်။ကျသာပရင်းနေ့ညတိုင်းတင်ဆက်ပေးနေကြပတ်စင်ကဏ္ဍတွေကိုလည်းနားဆင်ရမှာပါ။အခုရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းလိုင်နဲ့ကိုဝင်းမင်းတို့ကပြောပြပေးကြပါလိမ့်မယ်ရှင
်။မြန်မာအာဏာသိမ်းစစ်ကောင်ဆောင်ဗိုလ်ချုပ်ဦးကြီးမင်းအောင်လှိုင်ကိုလာမယ့်အာဆီယံထိပ်သီးဆွေးနွေးကိုဖိတ်ရေးမဖိတ်ရေးအာဆီယံကောင်ဆောင်တွေမနေ့ပြန်တောက်ကြနေမှာဆွေးနွေးကြမယ်လို့ဒီကိစ္စကိုသိရှိထားသူတွေပြောတာကိုကိုကဘီရိုက်တာသတင်းမှာဖော်ပြပါတယ်။ပြီးခဲ့တဲ့အီတီလာအတွင်းကျင်းပခဲ့တဲ့အာဆီယံအရေးပေါ်အစည်းအဝေးမှာသဘောတူခဲ့ကြတဲ့ဘုံသဘောတူညီချက်၅ချက်ကိုအကောင့်ထည့်ဖော်ဖို့မြန်မာစစ်တပ်ဘက်ကပြက်ကွက်နေတဲ့အပေါ်အာဆီယံကောင်ဆောင်တွေကြားဝေဖန်ပြောဆိုမှုတွေထွက်နေတာကြောင့်အခုလိုထိပ်သီးဆွေးနွေးကိုမဖိတ်ဖို့အထိဆွေးနွေးလာကြတာပါ။အခုလိုမြန်မာစစ်ကောင်စီကိုမဖိတ်ခေါ်ရေးထောက်ခံတဲ့နိုင်ငံတွေထဲမှာဖိလစ်ပိုင်လည်းပါဝင်ပါတယ်။ဖိလစ်ပိုင်နိုင်ငံသားရဲ့ဝန်ကြီးကဗိုလ်ချုပ်မှုကြီးမေအောင်လိုင်ကိုအာဆီယံထိပ်သီးဆွေးနွေးကိုမဖိတ်ရေးထောက်ခံကြောင်းဩစတြေးလျအခြေစိုက် Lowy Institute နဲ့ online ကတင်ဒီကနေ့ပြုတ်တဲ့ဆွေးနွေးပွဲအတွင်းနိုင်ငံသားရဲ့ဝန်ကြီးတီယိုဒိုရိုလော့ကဆင်ကပြောတာမှာတကယ်လို့အစည်းအဝေးကိုတက်ဖို့မြန်မာကိုဖိတ်လိုက်မယ်ဆိုရင်အာဆီယံအဖွဲ့ကြီးရဲ့သိက္ခာကျနိုင်ကြောင်းအာဆီယံကဘာမှအသုံးမချတဲ့အဖွဲ့တစ်ခုအဖြစ်နိုင်ငံတကာကရှုမြင်သွားနိုင်ကြောင်းပြောဆိုခဲ့ပါတယ်ကျိုတင်စီစဉ်ထားခြင်းမရှိဘဲကျင်းပမယ်ဒီ online ရေးပေါ်အစည်းအဝေးကိုအာဆီယံအလဲကျဥက္ကဋ္ဌဘရူနိုင်းကကမကထာပြုကျင်းပမှာဖြစ်ကြောင်းအာဆီယံတန်တမာနဲ့အစိုးရအရာရှိတွေရဲ့ပြောဆိုချက်တွေကိုကိုးကားပြီးတော့ writer မှာရေးပါတယ်ဒီရေးပေါ်အစည်းအဝေးကိစ္စနဲ့ပတ်သက်လို့မြန်မာစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်မှုကြီးဆိုမင်းဒီခါမှာဗိုလ်ချုပ်ကြီးဆိုမင်းထွန်းနဲ့အာဆီယံအလဲကျဥက္ကဋ္ဌဘရူနိုင်းနိုင်ငံတို့ကိုဆက်သွယ်ခဲ့ပေမဲ့ဒီစုံတရာတုံ့ပြန်ပြောဆိုခဲ့ခြင်းမရှိပါဘူးဒါပေမဲ့အာဆီယံအထူးကိုယ်စားလှယ်ခရီးစဉ်နဲ့ပတ်သက်လို့စစ်ကောင်စီနိုင်ငံရေးဌာနကဒီကနေ့ရက်စွဲနဲ့သတင်းထုတ်ပြန်တာမှာအာဆီယံအထူးကိုယ်စားလှယ်မြန်မာနိုင်ငံကိုလာနိုင်မဲ့ရက်ကိုနှစ်ဖက်ညှိနှိုင်းနေကြကြဖြစ်ကြောင်းနဲ့အာဆီယံအနေနဲ့မြန်မာနိုင်ငံအပေါ်နိုင်ငံရေးအရပြည်အားပေးလှုပ်ဆောင်မှုတွေမလုပ်ဖို့တိုက်တွန်းပြောဆိုထားပါတယ်မြန်မာနိုင်ငံဆိုင်ရာအာဆီယံအထူးကိုယ်စားလှယ်ဘရူနိုင်းဒုတိယနိုင်ငံသားရေးဝန်ကြီးအာရဝမ်ယူဆော့ဖ်ကတော့မြန်မာခေါင်းဆောင်တွေကိုမဖိတ်ရေးအတွက်အာဆီယံခေါင်းဆောင်တွေကြားအလေးနက်ထားဆွေးနွေးနေကြတယ်လို့ပြောပါတယ်။အွန်လိုင်းကကျင်းပမဲ့ဒီသတင်းစိုးပွဲကိုတော့အောက်တိုဘာလ26ရက်နေ့ကနေ28ရက်နေ့ထိ3ရက်ကြာကျင်းပဖို့စီစဉ်ထားပါတယ်ခင်ဗျာ
။မြန်မာနိုင်ငံမှာပဲစစ်အာဏာသိမ်းတဲ့နေ့ကသမ္မတဦးဝင်းမြင့်ကိုချက်မှန်ရေးချောင်းပြပြီးနှုတ်ထွက်ဖို့စစ်တပ်ရာရှိကြီးနှစ်ဦးကလာပြောခဲ့တဲ့ဆိုတာနဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကဘာမှမဝေဖန်ဘူးလို့တုံ့ပြန်လိုက်ပါတယ်။အာနာသိန်းရဲ့ Variety ရဲ့မနေ့စောကြီး9နိုင်မှာစစ်ရာရှိကြီးနှစ်ဦးကအခုလိုနှုတ်ဆက်ပေးဖို့ပြောခဲ့တာလို့ဖန်ဆီးခံရတဲ့သမ္မတဦးဝင်းမြင့်ကတရားရုံးမှာအင်ကာနေကထပ်ဆိုခဲ့တာပါ။စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းကတော့ဒီပေါ်အမှတ်တမ်းတွေရှိထားတာမို့2003ခုနှစ်တုန်းကနိုင်ငံတော်အဆင့်ပုဂ္ဂိုလ်ထိန်းသိမ်းစဉ်ကလို့ကောလာဟာလာမျိုးစုံထွက်ခဲ့တာမျိုးအချိန်တိုင်တော့အမှန်တိုင်းထွက်လာမှာပါလို့သတင်းဌာနတစ်ခုကမေးတာကိုဒီနေ့ပြန်ဖြေခဲ့ပါတယ်။2003ခုနှစ်ကဗိုလ်ချုပ်စောမင်းထွန်းဆိုအပ်ပြီးနိုင်ငံတော်ဆင့်ပုဂ္ဂိုလ်တူကိုထိမ့်သိမ်းထားခြင်းကလည်းကောလာဟာလာတွေမျိုးမျိုးပြန့်နေခဲ့ပြီးတော့နောက်ပိုင်းမှာဗီဒီယိုမှတ်တမ်းထွက်လာတယ်ဆိုပြီးဖြစ်ဆိုထားပါတယ်။ဒါပေမဲ့ Adi nengono sen poku sura betulnya sura guru nama ni dekwa tematyo tababu.
ထောက်စတုံးကုန်းနဲ့မေလာတုံးကတော့စကားတိုင်းဒီပိုင်းမျိုးနေမှာဒေါ်ဆန်းစုကြည်နဲ့မြို့သားဒီမိုကရေစီဖွဲ့ချုပ်မဲဆွဲစီရင်အေဂျင်နန်ကိုအကြံပေးတက်ခဲ့ပြီးဒေါ်ဆန်းစုကြည်ကိုဖန်စီခဲ့တဲ့ဖြစ်ချက်ခဲ့ပူပေမဲ့2004ခုနှစ်ကြာမှာအဲ့ဒီအချိန်ကဘွန်ကြီးချုပ်တာဝန်ယူခဲ့သူဗိုလ်ချုပ်ကြီးခင်ညံကိုဖန်စီတာဆက်ချက်ခဲ့ပူပါတယ်ခင်ဗျာ။တမနာဦးဝင်းမြင့်နဲ NGO တွေ နိုင်ငံခြား အစိုးရ တာဝန်ရှိသူတွေ အပါအဝင် မြစ်ပြင်ပအဖွဲ့ အစည်းအဝေးက ပုဂ္ဂိုလ် တွေ ကိုမှ တိုက်ရိုက်တော် ၎င်း တော်ဝိုက်ရတော် ၎င်း တခြား တင်းတင်းနီး နဲ့ ဆက်သွယ် ဆောင်ရွက်ခြင်း မပြုဖို့ တားမြစ်လိုက်ကြောင်း VOA က စုံစမ်း သိရှိရပါတယ် အလားတူပဲ ဒေါ် ဆန်းစုကြည်အမှု ကို လိုက်ပါ ဆောင်ရွက်ပေးနေတဲ့ တခြား အကျိုးဆောင် ရှိနေ တချို့ ကိုလည်း ကန့်သက် တားမြစ်ချက် တွေ ပါဝင်တဲ့ ဝန်ခံကတိတွေ စစ်ကောင်စီ ဘက်က လက်မှတ် ထိုးခိုင်းခဲ့တယ် လို့ စုံစမ်း သိရှိရပါတယ် ဒေါ် ဆန်းစုကြည်ရဲ့ အမှု ယုံကျိန်းတဲ့ အမှုသွား အမှုလာတွေ နဲ့ ပတ်သက်ပြီး တရားခွင် ရှိတဲ့ နေတိုင်းမှာ ရှင်းနေတွေက ပြည်တွင်း ပြည်ပါက မီဒီယာ တွေကို လွတ်လွတ်လပ်လပ် ရှင်းလင်း ပြခဲ့ကြတာ ပါ အမှုကိစ္စနဲ့ ပတ်သက်လို့ အကျိုးဆောင် ရှင်းနေတွေရဲ့ ပြောဆိုပိုင်ခွင့်ကို အခုလို ကန့်သက်လိုက်တာ ကြောင့် နောက်မှာ သမ္မတ ဦးဝင်းမြင့်နဲ့ ဒေါ် ဆန်းစုကြည်တို့ ရဲ့ အမှုသွား အမှုလာ အခြေအနေတွေကို မီဒီယာ တွေ အပါအဝင် အများသိသူ သိရှိနိုင်ဖို့ အခက်အခဲ ရှိသွားနိုင်ပါတယ် တရားရုံးတွင်အမှု ကိစ္စ အတွက် စစ်ဆေး မေးမြန်းမှုတွေ အများသိသူ သိနိုင်အောင် ပြောပြကြဖို့ ဒေါ် ဆန်းစုကြည်က သူ့ ရှင်းနေတွေကို ပြီးခဲ့တဲ့ သတင်းပတ် အတွင်း ညွှန်ကြားခဲ့ပြီးမှာ သူမရဲ့ ရှင်းနေတွေ အခုလို ပြောဆိုခွင့် ပေးပင်ခံရတာလည်း ဖြစ်ပါတယ် ခင်ဗျာ
မြန်မာနိုင်ငံမှာပဲမန္တလေးတိုင်းစစ်ကစင်ကိုင်မြို့နယ်စင်ကိုင်ပူရာနယ်ပလိပူရာကြားမှာယထာတဆင့်ကိုပြင်ပထားတိုက်ခိုက်ခဲ့ပေမဲ့ယထာကိုမထိပဲလမ်းပိုင်းကိုပဲထိသွားတယ်လို့ဒေသခံ local PDF
စကိုင်းအယ်ပီဒီအက်ဖ်ကလာကြောင်းတယ်ရှိနေကြတော့ကျွန်တော်တို့အမှုလို့ရှိခဲ့ဗျအမှလည်းအဲ့ဒါကိုလာပြီးစကန်စကောင်စီတပ်စကောင်စီဘက်ကငွေရောက်လာတဲ့အချိန်မှာကျွန်တော်တို့ကနောက်တစ်လုံးထပ်ခွဲတယ်ဗျ
အဲ့ဒီတော့စစ်ကောင်စီထုတ်ပြန်ချက်မှာတော့မိုင်းတိုင်အမှတ်3ခွန်တင့်မြင်းဆောင်23မှာလက်လုံမိုင်းတစ်လုံးပောက်ကွဲခဲ့ကြောင်းနဲ့ပောက်ကွဲမှုကြောင့်မြစ်ထားလန်းအောက်ကတန်ကူကွန်ကရစ်စလီဖားတို့နှစ်ခုကျိုးကျေတက်စီးခဲ့တယ်လို့ပြောထားပါတယ်ဒီတစ်ပိုင်းမြစ်ထားလန်းကိုမိုင်းထောင်ပောက်ကွဲတာနဲ့ပတ်သက်လို့ LPDF ကိုမေးရမှာတော့သူတို့အနေနဲ့အများပြည်သူသွားလာရေးပြေးဆွဲနေတဲ့ယထားတွေမဟုတ်ပဲစစ်တပ်ထောက်ပို့ပစ္စည်းတည်ယူတဲ့ယထားတွေကိုသာတက်ခိုက်တာပါလို့ပြန်ဖြေထားပါတယ် စစ်တပ်အာဏာသိမ်းပြီးနောက်ဆက်ရနာရှင်စနစ်ဆန့်ကျင်တဲ့ဆန္ဒပြပွဲတွေအကြမ်းဖက်အကြမ်းမဖက်အာဏာပိဆိုင်ရေး CDM လှုပ်ရှားမှုတွေမှာမြစ်ထာဝန်ထမ်းအများပြားပါဝင်နေကြတဲ့အတွက်တချို့မြစ်ထာခီးစဉ်တွေကိုပုံမှန်ပြည့်စုံနိုင်ခြင်းမရှိသေးပါဘူးခင်ဗျာ
VOA American တန်တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း 9:00 ကနေ10:00
52မီတာ31kHz 9.8kHz 9.9kHz 9.8kHz 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 9.8k ဒုက္ခသည်များကိုအကာအကွယ်ပေးရေးဆိုတဲ့အချက်တွေသဘောတူညီချက်မှာပါဝင်နေရဟာ ဒုက္ခသည်တွေကိုအကာအကွယ်ပေးရေးဆိုတဲ့အချက်တွေသဘောတူညီချက်မှာပါဝင်နေရဟာကျိုးစိုးစရာဖြစ်ပေမဲ့ဒုက္ခသည်တွေအတွက်ဘေးကင်းလုံခြုံမှုနဲ့ထောင်နဲ့ချီတဲ့ဒုက္ခသည်တွေကိုဝေးလံခံပြတဲ့ကျွန်းတစ်ခုကိုပို့လိုက်တဲ့ကိစ္စတွေပေါ်မေကွန်ထုတ်ဆရာရှိနေကြောင်းရဖျူဂျီစ်အင်တာနေရှင်နယ်ကအောက်တိုဘာလ17ရက်နေ့ရက်စွဲနဲ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါတယ်။သူနိုင်ငံအတ
ဒီကျွန်းဟာတမိုင်းကျောင်းအရာမုံတိုင်းဖြတ်တန်းတိုက်ခိုက်လေရှိတယ်လမ်းကြောင်းပေါ်မှာရှိနေသလိုဝေးလံခေါင်ဖျားတဲ့အတွက်လည်းလူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးဖို့အခက်အခဲရှိတယ်လို့ရက်ဖျူဂျီစ်အင်တာနေရှင်နယ်ရဲ့ကြီးညာချက်မှာဖော်ပြထားပါတယ်ခင်ဗျာ။မြန်မာနိုင်ငံမှာတော့ဒီနေ့တက်ခွဲစမ်းသပ်မှုပေါင်း 1600 ကျော်ကိုစက်နှစ်ခုကိုလောက်ခဲ့ရမှာကိုဗစ်ပိုးတွေ့သူတွေ 1900 ရာတစ်ဆုံးသူက 33 ဦးဖြစ် ဆုံးတက်သမခွန်ခွန်ရခိုင်နှုန်းရှိခဲ့ပါတယ်ဒါပေမဲ့ကျမကြီးလူသားတွေနဲ့ပြဟိတကူညီသူတွေကတော့ကိုဗစ်တရားလိုင်းတွင်တကယ်ပိုးတွေ့သည့်ဆုံးသူကအခုတရားဝင်ထုတ်ပြန်တာထက်ပိုများနိုင်တယ်လို့ခန့်မှန်းထားကြပါတယ်မနေ့တုန်းကတော့စစ်စေးမှုပေါင်း 1,800 ဒီညအထိဆိုရင် COVID-19 ပိုးတွေ့သူစုစုပေါင်း 48,400 ကျော်ဆေးရုံဆင်းသူပေါင်း 43,600 ကျော်နဲ့ သေဆုံးသူပေါင်းက 18,000 ကျော်ရှိလာနေပါပြီခင်ဗျာ
Johnson & Johnson COVID-19 ကာကွယ်ဆေးတစ်လုံးထိုးပြီးတဲ့သူတွေဟာ Pfizer ဒါမှမဟုတ် Moderna ဆေးတစ်လုံးအားဖြင့်ထပ်ထုံးမယ်ဆိုရင်ခန္ဓာကိုယ်အတွင်းပရိတ်သီးထွက်ပေါ်မှုနှုန်းပိုအားကောင်းတာတွေ့ရတယ်လို့အမေရိကန်အမျိုးသားကျန်းမာရေးဌာန NIH ရဲ့စစ်တမ်းမှာမနေ့ကဖော်ပြပါတယ်ဖိုင်ဇာနဲ့မိုဒန်နာကာကွယ်ဆေးတွေကနှစ်ကြိမ်အပြည့်ထိုးရပြီးဂျွန်ဆန်အန်ဂျွန်ဆန်ကတစ်ကြိမ်သာထိုးရတာပါဂျေးအန်ဂျေကာကွယ်ဆေးတစ်လုံးထိုးပြီးတဲ့သူတွေကိုနောက်ထပ်အားဖြည့်ဆေးတစ်လုံးထိုးပြီးတာကခန္ဓာကိုယ်အတွင်းပရိတ်ပစ္စည်းထွက်ပေါ်မှုလေးစားပိုအားကောင်းတာတွေ့ရပြီးမိုဒန်နာဆေးနဲ့ထပ်ပြီးအားတိုးတာကခုနှစ်ဆနဲ့
ပြည်သူအများအပြားကိုစောပိုင်းကထိုးပြတာအရွယ်ရောက်ပြတာလူ၄၅၀ကျော်ကိုလေ့လာစစ်တမ်းကောက်ထားတာဖြစ်ပါတယ်ဒီစမ်းသပ်မှုဟာပနာမအဆင့်တွေ့ရှိကြတာဖြစ်ပြီးပညာရှင်တွေရဲ့အတည်ပြုချက်မရသေးပါဘူးခင်ဗျာတောင်ကိုရီးယားကာကွယ်ရေးဆိုင်ရာပြပွဲတစ်ခုရှေ့ပတ်လို့ရှိနေချိန်မှာမြောက်ကိုရီးယားဆေးပြပွဲအရင်လုပ်ကြခဲ့တာက ATEXSOUL နိုင်ငံတကာလေကြောင်းအာကာသနဲ့ကာကွယ်ပြပွဲကိုချိုချင်ညာပေမဲ့မြောက်ကိုရီးယားကတော့အခုချိုမချင်ညာပဲရုတ်တရက်ကောက်လုပ်ခဲ့တာလို့သုံးသပ်သူတွေကဆိုပါတယ်လေကြောင်းအာကာသသိပ္ပံဆိုင်ရာကိုရီးယားလူပေါင်းဖွဲ့အရင်ဥက္ကဋ္ဌချိုချင်စုကတောင်ကိုရီးယားလက်နက်တွေကိုနိုင်ငံတကာမှရောင်းဖို့ပြပွဲမဆက်ခင်မြောက်ကိုရီးယားဘက်ကလုံမှုယူပြီးနိုင်ငံတကာအာရုံစိုက်မှုရဖို့ရည်ရွယ်ချက်ရှိရှိ ဒါတွေကိုမမေ့လိုက်ကြနဲ့အုံးလို့သတိပေးစကားပြောကျင်တာပါလို့ချိုကဆက်ရှင်ပြခဲ့ပါတယ်ခင
်ဗျ။အောက်တိုဘာလ14ရက်နေ့ကြာသပတေးနေ့ညရဲ့ထိတ်တန့်ရောက်သတင်းတွေကိုကိုဇော်ဝင်းလိုက်နဲ့ကိုဝင်းမင်းတို့ပြပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့နောက်ဆုံးရသတင်းတွေကိုတင်ဆက်ပေးကြပါမယ်။စစ်ကောင်စီတပ်ကအင်အားအမြောက်အများတိုးမြင့်ချထားတဲ့ရှမ်းပြည်နယ်မှာဗုဒ္ဓဖူးနေနဲ့ဒီကနေ့ကြာသပတေးနေ့နှစ်ရက်ဇက်တိုက်တိုက်ပွဲဖြစ်ပါတယ်။ဟာခါမျိုးနဲ့ဖလန်းမျိုးအနီးမှာစစ်တပ်ကို CNA ချင်းအမျိုးသားတပ်နဲ့ CDF ချင်းပြည်သူ့ကာကွယ်ရေးတပ်တွေကပူးပေါင်းတိုက်ခိုက်ခဲ့တာဖြစ်ပါတယ်။ရန်ကုန်ကလာတဲ့ချင်းပြည်နယ်ကတိုက်ပွဲသတင်းကိုရန်နိုင်ပြောပြပေးပါရှင်
။ချင်းပြည်နယ်ထန်တလန်မတူပီမင်းတပ်ဖက်တွေမှာစစ်တပ်နဲ့ CNACDF ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကြားတိုက်ပွဲပြင်းထန်ခဲ့ပြီးတဲ့နောက်အော်တိုဘာလဇန်းကစပြီးစစ်ကောင်စီကချင်းပြည်နယ်ဘက်မှာတပ်အင်အားအများပြားပို့ဆောင်နေတယ်လို့ဒေသခံတွေကပြောပါတယ်စစ်တပ်အင်အားတိုးချဲ့နေချိန်မှာပဲမနေ့ကနဲ့ဒီနေ့ဟာခါနဲ့ဖလန်းနီးမှာစစ်တပ်နဲ့ CNA CDF ပူးပေါင်းတပ်တွေတိုက်ပွဲဖြစ်ပွားခဲ့ပါတယ်တိုက်ပွဲတွေနဲ့ပတ်သက်လို့ CNA ခေါ်ချင်းမျိုးသားတပ်ဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူစလိုင်းထက်နီက VOA ကိုခုလိုပြောပါတယ
်မနေ့ကနဲ့ဒီနေ့ပေါ့တိုက်ပွဲတစ်ကြိမ်ဖြစ်တာပေါ့နော်မနေ့ကဟာခါထက်မှာတိုက်ပွဲတစ်ကြိမ်အစ်ဒီမှာတော့စစ်ကောင်စီကငါးဦးကြတယ်ကျွန်တော်တို့ဖက်ကတော့အထိခိုက်ရှိဖို့ပေါ့ခုဒီနေ့စစ်တပ်နိုင်ခမဆလမ်ကနေဟာခါထက်လာတဲ့စစ်ကောင်စီတပ်တွေနဲ့ကျွန်တော်တို့ခြေရော်တရားမှပြန်ဖြစ်တော့သူတို့ခဲကနေဆလမ်မျိုးစခန်းကုန်းပေါ်ကနေလက်မကြီးနဲ့တည်တော့အထိခိုက်တော့မရှိဘူးဆက်ဆက်ဘလို့ဖြစ်လာမလဲတော့ကျွန်တော်တို့ပြောလို့မရသေးဘူးခုထိတော့သူတို့ဟာခါဖြစ်ကိုသူအားချိဖို့ပြက်လာတဲ့စစ်ကောင်စီတပ်ကိုကျွန်တော်ကပိတ်ထားတာပေါ့
ဒီနေ့ဖလန်းမျိုးအနီးတိုက်ပွဲဖြစ်တဲ့နေရာနာခြေရော်နေရော်ကနေနေတချို့ကိုစစ်တပ်ကမီးရှို့ခဲ့တယ်လို့ပြောပါတယ
်ဒီနေ့ကအခုတိုက်ပွဲဖြစ်တဲ့နေရာမှာခွေရွာကိုမီးရှို့တယ်လေးနိုင်လောက်မီးရှို့တယ်အခုတိုက်ပွဲဖြစ်တဲ့နေရာကဆံလောင်လို့ပြောတယ်ဒီမနေ့ကတောင်းအင်ကိုမီးရှို့တယ်အမီးရှို့တဲ့ရွာကပြေးပြီးပြေးပြီးလို့ကျွန်တော်တို့ပြောတယ်မီးရှို့တဲ့ဆဲလောက်ရှိတဲ့ရွာတောင်းအင်ကိုမီးရှို့တယ်အဲမနေ့ကတော့သူတို့အဲ့ဒီလိုဆလန်းကနေအလာမှာအရက်တန်းလောက်အဲ့ဒီတော်ရမအလောင်းဆောင်တွေ့ရတယ်ကျွန်တော်တို့ကြားပြရတာကအဲ့ဒါစစ်ကောင်စီကပြစ်ပြီးတော့ ပေါ်ထဲမှာပြစ်ထားတာပေါ့ဒီနေ့အလောင်းပြန်ကောက်တယ်တော့ကျွန်တော်တို့ကြည့်ရတယ
်ရသားတွေဆုံးလာနဲ့ပတ်သက်ပြီးတော့တိကျအတိပြုချက်တော့မရသေးပါဘူးဟာခါမျိုးကတယောက်ကတော့မနေ့ကဟာခါမျိုးအထက်မှာတိုက်ပွဲဖြစ်ကြောင်းကြားသိရပေမဲ့ဒီနေ့တိုက်ပွဲဖြစ်တာတော့မသိရကြောင်းပြောပါတယ
်ညပြင်းပြန်ကြလို့ရစိတ်မှလည်းစိတ်ကိုဖြစ်လို့ပဲပြောကြတယ်အဲမနေ့ကပေါ့ရသားတွေတဲ့တမ်းမှာပါကျွန်တော်လည်းပြောခေါ်မှာပေါ့ညလုံးရောအခါကနေ6မိုင်ကိုမနာတတ်တဲ့ဝိကျေဆမ်းညတ်ရောလား
ဟာခါဒေသကနောက်တူကတော့ဟာခါမြို့မှာနေခင်းမဲ့အခြေအနေပုံမှန်ရှိနေပေမဲ့ညနေပိုင်းမှာတော့လမ်းမောထွက်သူမရှိတော့ဘူးလို့ပြောပါတယ
်ဟာခါတော့ဟိုလိုကြီးတော့မဆူသေးဘူးဒီတိုင်းပဲနေနေကျန်ညဝါမနာစလို့လူကမရှိတော့ဘူးလေအပြင်မထွက်ကြတော့ဘူး
ချင်းမီနယ်ကအခုရပိုင်းတိုက်ပွဲတွေနဲ့ပတ်သက်ပြီးတော့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာတော့မရှိသေးပါဘူး။စက်တင်ဘာလတုန်းကတော့ထန်တလန်မြို့နယ် CNA ချင်းမျိုးသားတပ်ဖွဲ့ဌာနချုပ်အနီစစ်ကောင်စီရဲ့လုံခြုံရေးတပ်ခန့်ကို CNA နဲ့ CDF အဖွဲ့တွေကတင်းယူခဲ့ပြီးတဲ့နောက်ထန်တလန်မြို့မှာတိုက်ပွဲဖြစ်ခဲ့ပြီးထောင်နဲ့ချီတဲ့မြို့ကန်တွေနေရဆုံခွာတိမ်းရှောင်နေကြပါရယ်။လောလောဆယ်မှာတော့စစ်ကောင်စီတပ်ကမကွေးတိုင်းပခုတ်ကူနဲ့သခိုင်းတိုင်းကလေးမျိုးကတဆင့်ချင်းတော်ကိုစစ်ကြောင်းနှစ်ကြောင်းနဲ့တွားနေပြီးတန်ကြက်ကရင်အပါဝင်စစ်ကား100ကျော်လောက်ရှိမယ်လို့ဒေသခံတွေကခန့်မှန်းကြပါရယ်အဲဒါကြောင့်ချင်းပြည်နယ်ဘက်မှာတိုက်ပွဲတွေပြင်းထန်လာမှာကိုလည်းစိုးရိမ်နေကြပါရယ်ခင်ဗျာ
ဒါကတော့ချင်းပြည်နယ်တွင်းကတိုက်ပွဲတွေရဲ့အခြေအနေဖြစ်ပါတယ်ကိုရန်နိုင်ပြောပြပေးခဲ့တာပါဆက်ပြီးတော့ဒေါန်ဆန်းစုကြည်ရဲ့တရက်ခွင်နောက်ဆုံးအခြေအနေသတင်းကိုတင်ပြပေးကြပါမယ်နိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်နဲ့သူ့ရဲ့စီးပွားရေးအကြံပေးဩစတြေးလျနိုင်ငံသားရှမ်တန်နာတို့အပါ၅ဦးအပေါ်မှာနိုင်ငံတော်လျှော့ဝှက်ချက်ဥပဒေချိုးဖောက်တဲ့ဆိုတဲ့အမှုကိုနေပြည်တော်မှာဒီကနေ့အောက်တိုဘာလ14ရက်နေ့မှာဆက်ပြီးတော့စစ်ဆေးကြနာပါတယ်။ဒါပေမဲ့လည်းအမှုနဲ့ပတ်သက်တာကိုမစစ်ဆေးနိုင်ဘဲနဲ့အမှုတွေနဲ့ရှင်နေတွေတီးခြားတွေ့ဆုံဆွေးနွေးခွင့်မရတာနဲ့စကပြန်ထားရှိနိုင်ရေးကိစ္စတွေတရက်ခွင်မှာငင်းခုန်ခဲ့ကြတယ်လို့ရှင်နေတွေကပြောပါတယ်။ဒီကနေ့တရားရုံးအခြေအနေရန်ကုန်ကလာတဲ့သတင်းမက်ခင်ဖြူထွေးပြောပြပေးပါရှင်။
ဒေါန်ဆန်းစုကြည်ဩစတြေးလျနိုင်ငံသားစီးပွားရေးပညာရှင်ရှောင်းတာနာနဲ့အနေဒီအစိုးရလက်ထက်စီမံကိန်းနဲ့ဗန္ဒာရေးဝန်ကြီးဖြစ်ကြတဲ့ဦးကျော်ဝင်းဦးစိုးဝင်းဒုတိယဝန်ကြီးဦးဆက်အောင်တို့အပေါ်တရွဲတဲ့ဆွဲဆိုထားတဲ့နိုင်ငံတော်လှုပ်ရက်ချက်ပေါက်ကြားမှုကိုဒီကနေ့နေပြီးတော့အထူးတရားရုံးမှာ၄ချိန်မြောက်ကြားနာပါတယ်။တရားခွင်မှာအငင်းခုန်ဖြစ်ခဲ့လို့အမှုနဲ့ပတ်သက်ပြီးမစစ်ဆေးနိုင်ခဲ့ဘူးလို့ဒေါန်ဆန်းစုကြည်ရဲ့ရှေ့နေတဲ့ဦးဖြစ်သူတရားလွှတ်တော်ရှေ့နေဦးကြည်ဝင်းကဖျွေကိုပြောပါတယ်။
ဟိုကတော့ဒီရုံးကြီးကဟိုစကပြန်တိတ်စားလေဒါပြန်ကဟိုဒီကကဟိုဒီစံနယ်ရှိပြတ်ရှိနေဖို့ကဲအဲ့ဒါသူကတရားကြီးမှနေပြီးတော့သူတို့တရားကြီးမှလေးတရားကိုတဲ့ဟိုစကပြန်ပြောလုပ်ခိုင်းနေတယ်အဲ့မောအမြတ်ခေါ်လာမဟုတ်ဘူးအဲ့ရှာပါတယ်လည်းတည်ပြတာကိုလက်မခံဆိုရင်ခေါ်ဖြစ်သွားတာတော့အဲ့နောက်တစ်ခုကမဖတ်ချချင်းမှုလျှောက်တာတင်ထားတာရှိတယ်ကဲအဲ့ဒါတွေကလည်းအခြေအယုံကခွင့်မပြုလို့ဆိုတဲ့ဘက်ကလူတွေအပြေကုန်ဖြစ်ကြတယ်။ခွင့်မပြုဘူးဆိုတဲ့အချက်ပေါ်မှာအပြေကုန်ဖြစ်ဘာမှကြမ်းနာနိုင်ဘူး။အဲဒီပြည်ရန်ကိစ္စနဲ့ယုံကြည်ကိစ္စနဲ့ပါတဲ့လူအပြေပေါ်လာပြီးတော့ဟိုတချို့ပုံတွေရှိနေတဲ့အခုစစ်တပ်ခံထားရတဲ့အခုဟိုဆိုဒီဇက်တိအစက်ကြီးယူရပြီးဆိုပြီးတော့ရှောက်တယ်။အဲအမှားတော့အစက်ကြီးယူဖို့ဆိုတိကျတိရပါရှိတယ်။ဟုတ်လားသူ့ကိုမပြရဘူး။
ဒီနေ့ရုံးချင်းမှာဒေါန်ဆန်းစုကြည်ကလူကိုယ်တိုင်မတက်ရောက်ပဲဗီဒီယိုကွန်ဖရင့်နဲ့ပဲတက်ရောက်ခဲ့တယ်လို့ရှင်းနေတွေကပြောပါရယ်တရားစွဲဆိုခံရသူတွေအနေနဲ့အမှုလိုက်ရှင်းနေတွေနဲ့အမှုကိစ္စတည်တံ့ဆွေးနွေးနိုင်ဖို့ရုံးချင်းမတိုင်ခင်နိုင်ဝက်လောက်တာအချိန်ရတဲ့အတွက်အသေးစားတွေးဆောင်နိုင်ဖို့ရှင်းနေတွေဘက်ကချက်ပြီးစတင်လျှောက်ထားတောင်းဆိုခဲ့တယ်လို့ရှင်းနေတွေကပြောပါရယ်ကျနာပွဲမစခင်နိုင်ဝက်လောက်တွေးဆောင်နိုင်တယ်လို့တရားသူကြီးကပြောပေမဲ့ရှင်းနေတွေဘက်ကအချိန်လောက်လောက်ငငပေးဖို့တောင်းဆိုခဲ့ကြတာပါဒီလိုထက်မှန်တင်ပြတောင်းဆိုချိန်မှာတရားလိုရှိနေတွေဘက်ကပါလုံခြုံရေးအကြောင်းပြကန့်ကွက်တာတွေကြောင့်တရားရုံးမှာနှစ်ဖက်ရှိနေတွေအပြန်အလှန်ငင်းခုန်ရတာတွေရှိခဲ့တယ်လို့ရှိနေတွေကပြောပါတယ်။ဩစတြေးလျနိုင်ငံသားရှောင်းတနာဟာလည်းသူ့ရဲ့ရှိနေတွေနဲ့ရုံထုတ်ချိန်မှသာတွေ့ရတာမို့ပြည်ထောင်တွေ့ဖို့စတင်ခဲ့တယ်လို့ရှိနေဦးရဲနေအောင်ကပြောပါတယ်
။ကျွန်တော်ကမင်းဆာရှောင်းတနာနဲ့ဒီဘာပေါ့အမှုအတွက်တိုင်ပင်ရှိနေဖို့အင်ဆက်ရှင်ဖို့အတွက်ကိုကျွန်တော်စတင်နေရတာပါပဲဒီနေ့ကတော့ဟုတ်ကျွန်တော်တို့ကတော့ကျွန်တော်တို့ကတရားခွင်ထဲမှာပဲတွေ့ရတာဗျ။တရားခွင်ထဲမှာပဲတွေ့ရတာဆိုကျွန်တော်တို့ဟိုတိတ္တတွေကိုရှောက်ထားတော့မှရှိတယ်ဗျ။လုံးလုံးဆိုကျွန်တော်တို့ကဟိုပေါ့သူတို့ကခန့်ပြီးမယ်ဆိုတော့အဲ့တော့ပဲကျွန်တော်တို့ကစောင့်အောင်မှာပေါ့ကျွန်တော်တို့ကျွန်တော်တို့ဟိုနိုင်ငံသားဖြစ်တဲ့သက္ကပြန်တော့မဖြစ်နေဘူးလားပဲလေ
။မစ္စတာရှောင်းတာနာရဲ့လက်ရှိကျန်းမာရေးအခြေအနေကောင်းမွန်တယ်လို့လည်းသူကပြောပါရယ်။ ရှောင်းတနာကိုနိုင်ငံတော်လူဝတ်ချက်အဥပဒေချိုးဖောက်မှုအပြင်လူဝင်မှုကြီးကြပ်ရေးဥပဒေနဲ့လည်းတရားစွဲထားပါတယ်။ရှောင်းတနာကိုတော့ပြီးခဲ့တဲ့ရုံးထုတ်စစ်ဆေးခဲ့ချိန်ကတည်းကရန်ကုန်ဩစတြေးလျတန်ယုံကအရာရှိတွေကတွေးဆဖို့ကြိုးစားတာတွေရှိခဲ့ပေမဲ့လုံခြုံရေးအရာဆိုပြီးတွေးခွင့်မပေးခဲ့ပါဘူး။ဒီကနေ့ရုံးချင်းမှာတော့တန်ယုံဘက်ကလာရောက်တွေးဆတာမရှိခဲ့ဘူးလို့ရှောင်းတနာရဲ့ရှင်းလင်းကပြောပါတယ်။ရှောင်းတနာအပေါ်စစ်ကောင်စီကတရားစွဲထားတာနဲ့ပတ်သက်လို့ဩစတြေးလျဆူရဘက်ကမျှတတဲ့တရားစီရင်မှုရနိုင်ခြင်းအပေါ်တန်လျာဖြစ်တဲ့အကြောင်းထုတ်ဖော်ပြောဆိုထားသလိုဩစတြေးလျဆူရအနေနဲ့ဘာမကရှောင်းတနာရဲ့အမှုနဲ့ပတ်သက်ပြီးတရားရုံးချင်းတိုင်းကိုတက်ရောက်ခွင့်ရဖို့ရောအချိန်ကြီးအကြံပေးခွင့်ရဖို့ပါတောင်းဆိုထားပါတယ်။အသက်58နှစ်အရွယ်ဘာမကတန်နဲ့ဟာဒေါ်ဆန်းစုကြည်ရဲ့စီးပွားရေးအကြံပေးအဖြစ်လှုပ်ဆောင်ခဲ့ပြီးဖေဖော်ဝါရီလ1ရက်စစ်တဲ့အာဏာသိမ်းပြီးတော့9ရက်အကြာမှာဖမ်းဆီးခံရတာဖြစ်ပါတယ်။သူရဲ့အမှုကိုလာမယ့်အောက်တိုဘာလ28ရက်နေ့မှာဆက်ပြီးတော့ကြားနာစစ်ဆေးသွားမှာဖြစ်ပါရဲ့ရှင်
။ဒေါ်ဆန်းစုကြည်နဲ့သူ့ရဲ့စီးပွားရေးအကြံပေးတို့ရဲ့တရားခွင်နောက်ဆုံးအခြေအနေရန်ကုန်ကလာတဲ့သတင်းမက်ခင်ဖြူထွေးပြောပြပေးခဲ့တာဖြစ်ပါရဲ့ရှင်။ဆက်ပြီးတော့ရခိုင်နဲ့ဘင်္ဂလားနယ်စပ်ဂိတ်တွေပြန်ပြီးတော့ဖွင့်တဲ့သတင်းကိုတင်ပြပေးကြပါရစေ။ကိုဗစ်ကရောဂါကူးစက်မှုတွေကြောင့်3လနီးပါးပိတ်ထားရတဲ့ရခိုင်ပြည်နယ်နယ်စပ်ကုန်သွယ်ရေးကိုဒီကနေ့အောက်တိုဘာလ14ရက်နေ့မှာပြန်ပြီးတော့ဖွင့်လှစ်ပေးလိုက်ပါပြီ။ကိုဗစ်ကရောဂါကြောင့်ဇူလိုင်လတည်းကပိတ်ထားတဲ့ရခိုင်ပြည်နယ်နယ်စပ်ကုန်သွယ်ရေးကိုပြန်ဖွင့်လိုက်ပေမဲ့ကုန်ကူးတဲ့သူတွေအနေနဲ့ကိုဗစ်စီးကမ်းချက်တွေနဲ့အညီလိုက်နာရမယ့်ကန့်သတ်ချက်တွေကတော့ရှိနေပါသေးတယ်။ဘလို့ကန့်သတ်ချက်တွေလဲဆိုတာရန်ကုန်ကလာတဲ့သတင်းကိုအောင်မြတ်သူပြောပြပေးပါရှင်။
ရခိုင်ပြည်နယ်မှာကိုဗစ်ကူးစက်မှုတွေကြောင့်ဇူလိုင်လတည်းကပိတ်ထားရတဲ့ရခိုင်နဲ့ဘင်္ဂလားဒေ့ရှ်နယ်စပ်ကုန်သွယ်ရေးဂိတ်တွေကိုဒီကနေ့အောက်တိုဘာ14ရက်နေ့မှာပြန်လည်ဖွင့်လှစ်ပေးလိုက်ပါတယ်။ရခိုင်ပြည်နယ်မှာကိုဗစ်ကပ်ရောဂါကူးစက်မှုကျဆင်းသွားပြီဖြစ်လို့နယ်စပ်ဂိတ်တွေကိုပြန်ဖွင့်ပေးလိုက်ပေမဲ့ကိုဗစ်ကပ်ရောဂါဆိုင်ရာစီကံသတ်မှတ်ချက်တွေနဲ့အတူနယ်စပ်ကုန်သွယ်ရေးဂိတ်တွေကိုပြန်ဖွင့်ပေးခဲ့တာဖြစ်ပါတယ်။နယ်စပ်ကုန်သွယ်ရေးတွေပိတ်ထားစဉ်အခက်အခဲကြုံခဲ့ရတဲ့ကုန်သည်တွေကုန်သွယ်ရေးဂိတ်တွေမှာအလုပ်လုပ်ကင်နေကြတဲ့အလုပ်သမားတွေအတွက်အလုပ်ကင်နေပြန်လည်ရရှိနိုင်မှာဖြစ်တယ်လို့ရခိုင်ပြည်နယ်ကုန်သည်များနဲ့စက်မှုလုပ်ငန်းရှင်များအသင်းဥက္ကဋ္ဌဦးတင့်အောင်ဦးကပြောပါတယ
်။အတိအကျတော့နေဆက်ကုန်သည်ကတော့ဒါဖွင့်ပြီပေါ့လေဖွင့်ပြီဆိုလို့ရှိရင်တော့ဒါကျွန်တော်တို့ဗာရွေးကုန်သည်တွေအတွက်ကတော့အသက်ရှူရှူပေါ့လေတခုတော့ရတော့တာပေါ့လေအရင်ကတော့ပိတ်တော့တဲ့အတွက်ဒါအခက်ခဲအများကြီးပဲသူနဲ့ဆက်ဆက်တဲ့ဆက်တာတွေကလည်းအများကြီးပဲအဲ့ဒါမှာအခက်ခဲတော့အများကြီးကြုံခဲ့ရတယ်အခုတော့ဖွင့်ပြီဆိုတော့ဗာရွေးဖြစ်ဖြစ်ဒါသက်ဆိုင်ရာဒါတာဝန်ရှိတဲ့ပုဂ္ဂိုလ်တွေကလည်းဒါကိုဗစ်ကိုဗစ်ကတော့ကိုဗစ်ပါပဲကိုဗစ်စီးမီးစီးကနေအညီပေါ့လေဒါဖွင့်နိုင်အောင်ဒါထင်းချုပ်မှုတွေဒါတင်းကျပ်မှုတွေကတော့ရှိလာနဲ့ရှိလာပါတယ်။ဒါရှိလည်းရှိရမယ့်ကိစ္စပါ။ကိုကတော့ပြီးတော့ရှင်ကျွန်တော်တို့ဒီကုန်တွေဘက်ကလည်းပါရရှိပြီးဒီစီးမီးစီးကဲ့နဲ့ပုံမှန်တကယ်ဟိုတကယ်စိတ်ပါလက်ပါကျွန်တော်ပူပေါင်းပြီးတော့ဒါကတော့ဟိုဒါကိုနိုင်ငံကိုပြည်နယ်အတွက်ပဲလေ။ဒါကိုဗစ်ကိုကာကွယ်ဖို့အတွက်တော့အကုန်လုံးဒီကိုဗစ်စီးမီးစီးကဲ့နဲ့အရင်ဒါပူပေါင်းပြီးတော့လုံးဝပဲဒီနေဆက်ကုန်တွေလုံငန်းကတော့ရရှိရှင်းတင်နိုင်မယ်လို့ပဲမြင်ပါတယ်ဗျ။ဟုတ်ကဲ့။
နေဆက်ကုံတွေဂိတ်တွေမှာအလုံးလုံးသူတွေအနေနဲ့လိုင်းနာရမယ်ကိုဗစ်စီကံချက်တွေသတ်မှတ်တင်ကြတာကိုလည်းသူကအခုလိုရှင်းပြပါတယ
်ဟုတ်ကဲ့ဟုတ်ကဲ့အဲ့ဒါကိုဗစ်နဲ့ပတ်သက်တဲ့စီမီစီကံတွေကတော့ဟိုရှိပါတယ်ဟိုမှာကုံနဲ့ပတ်သက်တဲ့စီမီစီကံကတော့အရင်အတိုင်းပါပဲဒါကတော့ကုံလေကုံအနေနဲ့ကတော့အရင်အတိုင်းပဲကျွန်တော်တို့ရှိပါတယ်အခုလက်ရှိဒီကတော့ကိုဗစ်စီမီစီကံအနေနဲ့ကတော့ရှိပါတယ်အဲ့ဒါကတော့လက်ရှိကျွန်တော်တို့ဒီအဓိကကတော့အဓိကဒီပြည်နယ်ကောင်စီရဲ့ထင်းချုံမှုကတော့အဓိကတော့ကျွန်တော်တို့ဒီဟိုပေါ့လေဒီနေဆိုရနဲ့ပြောတာတော့ဟိုလေသားပေါ့အဓိကတော့လေသားလေနဲ့လိုက်ပါမယ်ဒီလေသားတွေရဲ့နောက်တစ်ချက်ကဒီကုန်တင်ကုန်ချလုပ်တဲ့ကျွန်တော်တို့စစ်တွေဆိုလဲရွှေမင်းရစကန်မောင်တော့ဆိုရင်လည်းဒါကငင်းချောင်းစစ်ကငင်းချောင်းစီးပွားရေးဆောင်ပေါ့လေအဲ့ဒီအထက်မှာရှိတဲ့ကုန်တင်ကုန်ချလုပ်သမားတွေရောနောက်ပြီးတော့ဒီဟိလေသားတွေအကုန်လုံးကတော့ဟိုပေါ့ two fascinated ပေါ့လေဒါစေးနှစ်ကြိမ်ဖို့ပြီးသားဖြစ်မှာပဲဒါလက်လုခွင့်ပေးမယ်လို့တော့ဒါတိတိကျကျတော့ပြန်ကြားထားပါတယ်
မြန်မာနိုင်ငံမှာစစ်တကအာဏာသိမ်းပြီးနောက်ပိုင်းမြန်မာကျပ်ငွေတန်ဖိုးကျလာတာကြောင့်ပြည်ရင်းကုန်စည်နှုန်းနဲ့73စီးဈေးတွေမြင့်တက်နေပါတယ်မြန်မာနိုင်ငံမှာဖွံ့ဖြိုးတိုးတက်မှုအ ਨੇ ဆုံးပြည်နယ်တစ်ခုဖြစ်တဲ့ရခိုင်ပြည်နယ်မှာလည်းကုန်စည်နှုန်းနဲ့73စီးဈေးတွေမြင့်တက်လာနေတာကြောင့်နေဆက်ကုန်သွယ်ရေးတွေမှာလည်းတည်ယူပို့ဆောင်ရေးဈေးတွေမြင့်တက်လာနိုင်ပေမဲ့အများကြီးတော့မမြင့်တက်လာနိုင်ဘူးလို့ကုန်တယ်များနဲ့စက်မှုလုပ်ငန်းရှင်များအသင်းဥက္ကဋ္ဌကတွက်ပါတယ်
တည်ယူပို့ဆောင်ရေးကဏ္ဍမှာတော့73စီးဈေးမြောက်တက်လာတဲ့အတွက်ဒီ73စီးဈေးအပေါ်မှာမြင့်တက်ပြီးတော့ဒါကားခလေးတွေတော့အပါပြောင်းလေးလေးတွေတော့နင်းလေးချီကောင်းလေးရှိသွားနိုင်တယ်နောက်တစ်ချက်ကတော့ကျွန်တော်ဒီကနေပြီးတော့လေနဲ့သောပိုးရတဲ့အတွက်ဒါလေနဲ့သောပိုးရတာဒီကလေးရဲ့ဒိတ်ပေါ့လေအဲ့ဒါတွေကလည်းနင်းနေအနေချင်းနေသူတို့မှာတက်ကောင်းတက်သွားနိုင်ပါတယ်ဒါပေမဲ့ကျွန်တော်တို့အသင်းအနေနဲ့ညော်မြင့်ထားညော်မှန်းထားတာတော့တအားကြီးဟိုဈေးတွေကတော့တအားကြီးထိုးတက်သွားဖို့အတွက်တော့ကျွန်တော်တို့ကျွန်တော်တို့မညော်မှန်းထားပါဘူးဒါပုံမှန်အတိုင်းကတော့တက်တာတော့တက်မယ်ဒါပေမဲ့ထိန်းချိုးလို့ရနိုင်တယ်လို့တော့ကျွန်တော်မြင်ထားပါတယ်ဗျ
အလုံးယုံစွဲယုံနေတဲ့အလုတ်ကန်ခွင့်လန်းရှားပါတဲ့ရခိုင်ပြည်နယ်မှာ နေဆက်ကုံတွေရေးလုပ်ငန်းတွေကိုမိခိုပြီးတော့လုပ်ကိုင်နေကြတဲ့အလုပ်သမားတွေထောင်ထဲချီရှိနေတာကြောင့်နေဆက်ကုံတွေရေးတွေပြန်ဖွင့်ပေးလိုက်တာဟာလုပ်ငန်းရှင်တွေအတွက်တော့မကထောင်ထဲချီရဲ့ရခိုင်ပြည်သူတွေအတွက်လည်းဝင်ငွေရှာနိုင်ကြမှာဖြစ်ပါတယ်အခုလိုရခိုင်နေဆက်ကုံတွေကိုပြန်ဖွင့်ပေးလိုက်ပေမဲ့စားတောက်ဆိုင်တွေအပန်းဖြေကမ်းခြေတွေကိုပြန်မဖွင့်ပေးသေးဘူးလိုင်းနာမဲ့ကိ
ကိုဗစ်19ရဲ့အကြောင်းကိုအောင်မြတ်သူပြပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ကိုဗစ်ကာယောဂါဖြစ်နေတဲ့အချိန်မှာကျောင်းလူကျောင်းသားတွေရဲ့ပညာရေးအခြေအနေဘယ်လိုရှိသလဲဆိုတဲ့သတင်းပြောပြပေးကြပါမယ်မြန်မာနိုင်ငံမှာကူးစက်ပြန့်ပွားနေတဲ့ကာယောဂါအခြေအနေကြောင့်အခြေခံပညာသင်ကျောင်းတွေဟာနေ့နဲ့ချီပြီးတော့ပိတ်ထားရတဲ့ကာလဖြစ်ပါတယ်ဒီအချိန်မှာမူလာတဲ့အလဲတန်းနဲ့အထက်တ ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့
ဒီနေ့ကျွန်တော်တို့ဗမာကိုဗစ်ကူးစက်မှုတွေကြောင့်2021လုံးပြည်တွင်းကအခြေခံပညာသင်ကျောင်းတွေပိတ်ထားရပြီးကာယောဂလိုင်းကျန်တွေကြောင့်2021နဲ့2022စတင်နှစ်ကိုလည်းအခုထိပိတ်ထားရပါတယ်။အခုလိုကာယောဂကြောင့်စတင်ကျောင်းတွေကာလကြာပိတ်ထားရတဲ့အခြေအနေမှာအစိုးရကြောင့်တင်နေတဲ့ကျောင်းသူကျောင်းသားတချို့ပညာဆက်ပြီးတော့သင်ကြားဖို့အခက်အခဲရှိနေပါတယ်။
จ้องเปลี่ยนพื้นเองเลเดนซะပြီးတော့တက်ရမယ်မောင်ဖြိုးပိုင်သူကတော့စာတင်ကျောင်းနဲ့ဝင်းနေတဲ့အချိန်မှာပညာဆက်ပြီးတော့သင်ယူဖို့စိတ်ဝင်စားမှုနည်းလာတယ်လို့အမဖြစ်သူကပြောပါတယ်။ဟိုကျောင်းအိမ်ကဝယ်။ဆက်ပြီးစာလေးဖတ်ခိုင်းလို့လည်းမရသေးဘူး။ဖတ်ဖတ်တော့သူခဏလေးတော့ဖတ်လိုက်တယ်ကွာ။ဒီနည်းနည်းလေးကြက်တယ်။ဒီလိုကြီးပြီးတော့ပေးစာလုံးတွေပါတယ်လို့ပေးတစ်ချင်းလုံးပေးဖို့ ကလိကကျောင်းတွေမှာဆက်ပြီးတော့ပညာသင်နေကြပါတယ်။ကလေးငယ်အားလုံးတန်းတူပညာသင်ကြားနိုင်မယ့်အခွင့်အရေးရနိုင်ဖို့ကတော့တနိုင်ငံလုံးမှာရှိတဲ့စာသင်ကျောင်းတွေပြန်ပြီးတော့ဖွင့်မယ့်အပေါ်မှာမူတည်နေတယ်လို့ကျောင်းသားမိဘတွေကပြောပါတယ်။ကျောင်းတွေပြန်ဖွင့်မယ့်ကာလကိုအတိအကျမသိရသေးပေမဲ့ကျောင်းတွေပြန်ဖွင့်တဲ့အခါဆရာဆရာမတွေအဆင်သင့်ဖြစ်အောင်ဆောင်ရွက်နေတယ်လို့အခြေခံပညာဦးစီးဌာနညွှန်ကြားရေးမှူးချုပ်ဦးကျော်စွာတွင်က VOE ကိုပြောပါတယ်။
ဘယ်စီကြောက်ဖွင့်မလဲဆိုတော့ကျွန်တော်တို့ကပြောလို့မရသေးဘူးခင်ဗျာ။ငကူတွေကကိုကျွန်တော်တို့ကြောက်တွေကြောက်ဖွင့်ခဲ့ရင်ကလေးတွေအတွက်ဟိုဟာကြိုတင်ပြင်ဆင်တဲ့အစီအစဉ်ကျွန်တော်တို့တောက်လျှောက်ပြင်နေတာပါခင်ဗျာ။ဆရာဆရာမတွေလည်းသူတို့ကြောက်တွေမှာသူတို့သင်ကြားရေးနဲ့ပတ်သက်လို့သူကသူတို့ပြန်လည်ရှင်းနေတာလည်းကျွန်တော်တို့ခိုင်းထားပါခင်ဗျာ။ဟုတ်ဟုတ်ကျွန်တော်ဆရာဆရာမတွေဒီကလေးတွေဟိုနေပြတဲ့ခါမှာဟိုကြောက်ပြန်တဲ့ခါမှာအစီအစဉ်ဖြစ်အောင်ဆရာဆရာမတွေကအကုန်လုံးကျွန်တော်တို့ဒီဘက်ကဂျုံပိုင်းဆိုင်ရာတွေရောအကုန်လုံးစူးစမ်းပြီးဆောင်ရွက်နေတယ်ဆိုတာလည်းပြောချင်ပါတယ်ခင်ဗျာ။
ကိုဗစ်ကရောဂါကူးစက်မှုနှုန်းသတ်မှတ်ထားတဲ့900ခန့်နှုန်းအထိကျဆင်းသွားရင်လုပ်ငန်းတွေအလုံးပြန့်ပြီးတော့လေပတ်နိုင်မယ်လို့ကျန်းမာရေးဌာနတာဝန်ရှိသူက VOA ကိုပြောထားပါတယ်။ကရောဂါကူးစက်မှုကျဆင်းအောင်ရည်ရွယ်ပြီးကိုဗစ်ကာကွယ်ဆေးထိုးအစီအစဉ်တွေကိုလည်းစစ်ကောင်စီကလှုပ်ဆောင်နေပါတယ်။အသက်12နှစ်အထက်ကနေ18နှစ်အထိအလေတန်းနဲ့အထက်တန်းကျောင်းသားလူငယ်တွေကိုလည်းအောက်တိုဘာ12ရက်ကစပြီးတော့ကိုဗစ်ကာကွယ်ဆေးထိုးပေးနေပါတယ်။နေပြည်တော်ကောင်စီတွင်မှရှိတဲ့ကျောင်းသူကျောင်းသားတွေကိုကာကွယ်ဆေးဆထိုးပေးနေတဲ့သတင်းတွေကိုလည်းစစ်ကောင်စီကထုတ်ပြန်ထားပါတယ်။12နှစ်အောက်မူလာတန်းနဲ့အလေတန်းအရွယ်ကျောင်းသားကလေးငယ်တွေကိုတော့ထိုးနှံပေးဦးမှာမဟုတ်သေးဘူးလို့ကျမ္မာရေးဌာနတာဝန်ရှိသူကပြောပါတယ
်။နိုင်ငံကမှလည်းထိုးတဲ့နိုင်ငံတွေရှိတယ်မထိုးတဲ့နိုင်ငံတွေရှိတယ်ပေါ့နော်။လက်ရှိကတော့ကျွန်တော်တို့ကဒီ12နှစ်အထက်ကိုဦးစားပေးပြီးအရင်ဆုံးပြောပါမယ်နော်။အဲဒါဆို12နှစ်အောက်ကျတော့လေကျွန်တော်ယောဂကုသမှုပေါ့နော်သူကဒီပြောကြောင်းနဲ့ပြင်းထန်ကန်စားရတဲ့ခါလေသူကအုပ်စုကပုံနေတယ်ပေါ့နော်ဒီစေတောတဲ့အရွယ်ဖြစ်လာတော့12နှစ်နဲ့18နှစ်မှာတော့သူကရောကရေပို့ပြီးတော့ကုဆတ်မှုကခုနအုပ်စုရဲ့ပြင်ပုံများတယ်အဲနောက်ပြီးတော့ပေါ့နော်ရောကပြင်းထန်တဲ့ကန်စားရတဲ့ခါလေအခုဒေတာမှာတွေ့တာပေါ့နော
်ကာကွယ်ဆေးထိုးပေးပြီးပညာသင်ယူခွင့်အခွင့်အလမ်းရရှိစေဖို့ကိုဗစ်ကြောင့်တည်ဆုံမှုလျှော့ချဖို့ကျောင်းသားကျောင်းသူတွေကတဆင့်မိသားစုနဲ့ပတ်ဝန်းကျင်စီကိုယောဂကုသပြန်ပွားမှုကိုတားဆီးပေးဖို့ဆွေရည်ရွယ်ချက်တွေနဲ့အခုလိုထိုးနှံပေးနေတာဖြစ်တယ်လို့သိရပါရဲ့ရှင်
။မမြတ်သတင်းအောင်ပြောပြပေးခဲ့တာဖြစ်ပါရဲ့ရှင်။ကျောင်းသားပြည်နေညရဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ။မကြခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့မြမရေးတုံသက်ချက်ကျမ်းမာရေးခန္ဓာနဲ့တိုင်းရင်းဒေသကသတင်းတော်အစီအစဉ်တွေကိုနားဆင်ရဖို့ရှိပါရဲ့ရှင်။
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Bamis app ကို download လုပ်ရယူနိုင်ပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Bamis လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese app မှာ VOA မြန်မာပိုင်းက ထုတ်လွှင့် နေတဲ့ အစီအစဉ် တွေကို ထုတ်လွှင့် နေချိန်မှာ ဓာတ်ရိုက် နားထောင် လို့ ရတယ်လို့ သတင်း ဆောင်ပါး အပတ်စဉ် အစီအစဉ် တွေကိုလည်း အဆင်ပြေတဲ့ အချိန်မှာ နားဆင် နိုင်ပါတယ်
VOA American တန်ရဲ့ 2022 ခုနှစ် အောက်တိုဘာလ 14 ရက်နေ့ မြန်မာဘာသာ အစီအစဉ် တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေ ဓာတ်ရိုက် ထုတ်လွှင့် ပေးနေတာ ဖြစ်ပါတယ်ရှင် လိုင်းဒိုမီတာ 31 kHz 9383 လိုင်းဒိုမီတာ 32 kHz 9383 လိုင်းဒိုမီတာ 51 kHz 5885 တို့ကနေ ဓာတ်ရိုက် ထုတ်လွှင့် ပေးနေတာ ဖြစ်ပါတယ် အခုဒုတိယပိုင်း 나이ဝက်မှာတော့ ဦးအောင်ခင်ရဲ့ မြမအရေး 3သက်ချက် ကျမ်းမာရေးခန်းနဲ့ တိုင်းရင်းဒေသက သတင်းလွှာ အစီအစဉ်ဒီ နားဆင်ရဖို့ ရှိပါတယ် အရင်ဆုံးတော့ ဦးအောင်ခင်ရဲ့ မြမအရေး 3သက်ချက်ကို တင်ဆက်ပေးကြပါမယ် ရှမ်းပြည်နယ်မှာ တိုင်းရင်းသားလက်နက်ကိုင် အဖွဲ့အချင်းချင်းတိုက်ခိုက်နေတာက ဆရာနာရှင် စနစ်ကို သက်ဆိုးရှည်စေဖို့ ဖြစ်ပါတယ် စစ်တပ်လက်အောက်ခံ ပြည်သူ့စစ်တပ်ဖွဲ့ များပြားတဲ့ ပြည်နယ် ဖြစ်လို့ ပြည်သူ့စစ်နဲ့ ဒီမိုကရေစီ လိုလားတဲ့ PDF တပ်ဖွဲ့တွေ ကြားမှာ တိုက်ပွဲဖြစ်ပွားအောင်လို့ အာဏာသိမ်းစစ်တပ်က ဖန်တီးနေကြောင်း ဦးအောင်ခင်နဲ့ ကိုညံဝင်းအောင်တို့ တင်ပြထားတာ နားဆင်ပါရှင်
ရှမ်းလက်နက်ကိုင် အချင်းချင်းဖြစ်ပွားတဲ့ တိုက်ပွဲဟာ ရပ်ပြည်နယ်မှာ မကြာခဏကြားရတဲ့ သတင်းဖြစ်ပါတယ် ရှမ်းပြည်ဒုတ္တရေးပါတီရဲ့တပ်နဲ့ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီရဲ့တပ်တွေတိုက်ပွဲဖြစ်လို့ဝိုးအိမ်စွန့်ခွာထွက်ပြေးရတဲ့ဒေသခံတွေထောင်တောင်းချီနေပါပြီ ဒုတ္တရေးတပ်ကိုSSA မြောက်ပိုင်းတပ်လို့ခေါ်ပြီးထူထောင်ရေးတပ်ကိုSSA တောင်ပိုင်းတပ်လို့ခေါ်ပါတယ်ရှမ်းပြည်နယ်တောင်ပိုင်းမိုင်းကင်မြို့နယ်မှာဒီတပ်နဲ့တပ်တိုက်ပွဲဖြစ်လို့ရွာသား၃000ကျော်နေရောက်ကိုစွန့်ခွာရကြောင်းအောက်တိုဘာ10ရက်နေ့ထုတ် အေရဝတီသတင်းမှာဖော်ပြပါတယ်။SSA ရှမ်းတပ်ဖွဲ့နှစ်ဖွဲ့မှာနိုင်ငံရေးခံယူချက်နဲ့ရွေးချက်ချင်းကွဲပြားခြားနားလာကြောင်းအမျိုးသားရေးမှာသဘောတူညီမှုမရနိုင်တာလို့မြင်ကြပါတယ်။ရှမ်းပြည်နယ်မှာSSA တောင်ပိုင်းတပ်နဲ့SSA မြောက်ပိုင်းတပ်အပြင်ပအိုးအမျိုးသားတပ်တိုင်းပလောင်အမျိုးသားတပ်ကချင်လွတ်မြောက်ရေးတပ်ကိုကန်တပ်ဝတ်တပ်မိုင်းလာတပ်စတဲ့စစ်တပ်ကြီးရှစ်တပ်နဲ့
စစ်ကောင်စီတပ်တပ်ရဲ့လက်အောက်ကနေကြားဆောင်တပ်အချို့နဲ့ပြည်သူ့စစ်အဖွဲ့အများအပြားရှိပါတယ်။SSA မြောက်ပိုင်းနဲ့SSA တောင်ပိုင်းတို့တိုက်ခိုက်နေကြတာနှစ်နှစ်ကြီးပြီရှိနေပါပြီ။ဒီလိုလက်နက်ကင်တပ်ဖွဲ့တွေထဲမှာSSA တောင်ပိုင်းတပ်ဖွဲ့နဲ့PNL ကိုပို့အုပ်တပ်ဖွဲ့နှစ်ဖွဲ့သာNCA အပြည့်ရဲ့သဘောတူစာချုပ်ကိုလက်မှတ်ထိုးထားပါတယ်။ဒါကြောင့်ရှမ်းပြည်နယ်မြောက်ပိုင
ဒါပေမဲ့ဝမ်မိုင်းလာတက်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေတိုက်ပွဲမဖြစ်တာတော့ကြာနေပါပြီဒီတက်ဖွဲ့တွေဟာသူတို့ကိုယ်သူတို့မြောက်ပိုင်းမဟာမိတ်ဖြစ်တယ်လို့ကြေညာထားပါတယ်အခုတော့ PDF ပြည်သူ့ကာကွယ်တပ်တွေ၂၂၀နဲ့ပေါ်လာတဲ့အတွက်စစ်ကောင်စီတပ်ဟာစစ်မျက်နှာတင်တဲ့ရင်ဆိုင်နေရပါတယ်စစ်တပ်အာဏာသိမ်းတဲ့ဖေဖော်ဝါရီလဆန်းကဇူလိုင်လအထိကချင်ကရင်ရှမ်းပြ
စစ်ကောင်စီတပ်နဲ့တိုင်းရင်းသားလက်နက်ကိုင်တွေဖြစ်ပွားတဲ့တိုက်ပွဲအာဏာသိမ်းတပ်နဲ့ဒေသခံPDFပြည်သူ့ကာကွယ်ရေးတပ်ဖြစ်ပွားတဲ့တိုက်ပွဲတိုင်းရင်းသားလက်နက်ကိုင်အချင်းချင်းဖြစ်ပွားတဲ့တိုက်ပွဲစသဖြင့်စစ်ပွဲသုံးမျိုးရှိလာပါတယ်။စကိုင်းနဲ့မကွေးတိုင်းချင်းနယ်တရားပြည်နယ်တွေမှာPDFပြည်သူ့ကာကွယ်ရေးတပ်တွေနဲ့အာဏာသိမ်းတပ်အကြမ်းဖြစ်ပွားတဲ့တိုက်ပွဲတ
ကျွန်တော်တို့ကအချင်းချင်းပြတ်ကတ်တဲ့တိုက်ပွဲတွေလည်းရှိပါတယ်။ဒါကြောင့်ပုဂ္ဂိုလ်ရောက်တော့စစ်ပြေးဒုက္ခတွေတထောင်နှစ်ထောင်ကျော်ရှိလာပါတယ်။မြန်မာနိုင်ငံကြီးလေးလာဆောင်ကြည့်ရေးအဖွဲ့ရဲ့2020ဒီဇင်ဘာလတုတ်စာဆောင်အမှတ်၄မှာဆရာနာမသိမိကဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကိုမှတ်တမ်းတင်ထားပါတယ်။နှစ်ထောင်နှစ်ဆယ်တခုနှစ်လုံးမှာတိုက်ပွဲဖြစ်ပွားခဲ့တဲ့ရ ်။ NCA လက်မှတ်ထိုးထားတဲ့ SSC တောင်ပိုင်းတပ်ဖွဲ့နဲ့တမ်မတော်တို့ဖြစ်ပွားတဲ့တိုက်ပွဲကဒုတိယအများဆုံးဖြစ်ပြီး KIA ကချင်တပ်နဲ့တမ်မတော်ဖြစ်ပွားတဲ့တိုက်ပွဲကတတိယအများဆုံးဖြစ်ပါတယ်။2021ခုနှစ်စစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းမှာရှမ်းပြည်နယ်မှာ SSC မြောက်ပိုင်းတပ်ဖွဲ့နဲ့ SSC တောင်ပိုင်းတပ်ဖွဲ့တွေတိုက်ပွဲတွေဖြစ်ပွားတာပိုများလာပါတယ်
။ SSC မြောက်ပိုင်းတပ်နဲ့ SSC တောင်ပိုင်းတပ်ဖြစ်ပွားတဲ့စစ်ပွဲကို Xiang Pi de Doka de Le Miaviara Vale. Xiang Pi do Ludugaro, SS in a poor Ponsi Pi, Sikonsi Taku, Taikai Buddha, Lulaja Vale. Laina Jinin Sikin Lili, Sikonsi Ta, Tesu Chong Lili Pini Vale. Akula de Laga PDF, Piduka Way Tatuigu, Nimu Dre, Sikonsi Taka, de Laga Pidu Sitrigu, Siyon Ting Twenty Vale. Champion at Tombaima Lushani, the PDF, Pidu Kawai Tatuigu, Taifu Otwe, Lwailin Kayan Kola Mu Chizai, Sekonsi, She Levain Tang Yunga, Tetagan Pidu Siku, Siku Tongyong, Ogola Second Yenito, Shantanozi, the Nema Popia Vare, Lwailin Kayama Pidu Sikonafu Shivare, Sekonsi, a Trigan Sit Dita Tanajo Gale, Tachile Munega, Pidu Siku, Siuni Vare. Tachile Mune, the Kudiri, Pidu sit Tosan and Apoe Shivade. SS Sham Tapu, Chinian Taini Jadru, Tetaga Piduzine, Tetaga PDF Tatu, Tekai Lao, Sekonsi Taka, Giovanni da Tinshavade.
Uang Kin and Yama Yetong the Chaguna Singara Piparishi, Dying Ditaga Drin, Wari Matangi Maro, a Yinzong a Pasin Jamai Kanago Disabi Jamare. Didrin by a Jamai Kanamaro, Kobe a B, Nausadwe, Yogari Pite, Amy Arejao, Eriboma Jam Du Tajago Biobia Bijamare. Kobe 19 Yoga Pipiro, Amy Arari, a dua, Say Tata, Zini a Bawi, Sauyan Shawyanigo, Leti Tadine, Lu Jamai Pina Shiniga Suare. အသက်ရှူလေ့ကျင့်ခန်းနီးနဲ့စိတ်သက်သာရာရစေတာအပါအဝင်ဘလို့မျိုးဆောင်ရန်ရှောင်ရန်နေရှိပါသလဲဒီအကြောင်းဩစတြေးလျနိုင်ငံအခြေစိုက်စိတ်ကျန်းမာရေးအထူးကူသမားတော်ကြီးလက်ဖြင့်မြန်မာစစ်တပ်ကတူရီရဲ့ဂုံနူးဆောင်ပါမောက်ခဒေါက်တာရေမွန်တင့်ဝေကိုကိုဝင်းမင်းကမေးမြန်းတင်ဆက်ထားပါတယ်
Okay ဆိုတော့အသက်ရှူရည်နေဒါတော့တော်တော်များများသိကြပါပါမက်ဒီတေးရှင်းကိုအလိုဟိုသတိထားချက်ပြီးတော့မှအသက်ရှူရဖို့ဝင်လေထွက်လေရှူရည်နဲ့ဖြည်းဖြည်းစိတ်ကငြိမ်းလာတယ်နော်တကယ်အသက်ရှူတဲ့
ကိုပျော်ဝဲရွှင်မဲ့နီလန်လေးတွေကိုကိုယ့်အနေကိုကြံစပြီးတော့ကြိုးစားပြီးလုပ်ပြရမှာနော်အဲ့ဒါကိုပလက်ရှာအဗက်လို့ခေါ်တာပေါ့နော်ကိုယ့်ကိုစိတ်ချမ်းသာစေမဲ့အကြောင်းအရာလေးတွေကိုယ်ကိုစိတ်ညစ်ညူးမဲ့အကြောင်းအရာလေးတွေကိုဖယ်ထားပြီးတော့မှာအဲ့ဒါလေးကိုကြိုးစားပြီးလုပ်ပြရမယ်ဟုတ်ကဲ့ဆရာအဲ့တော့ရှောင်းကျင်စရာရောဖေ့စ်ဘွတ်ပါတယ်လက်ထောက်ကိုချစ်တဲ့ဟာတွေက အဲ့ဒီရတဲ့ secondary trauma ကိုရတာပေါ့
ဟုတ်ကဲ့သစိတ်ကံစိတ်ကံရတာပေါ့ဆရာနော
်မှန်ပါသစိတ်ကံစိတ်ကံရတယ်အဲ့ဒါလေးပဲကျွန်တော်နိုင်ငံကြမ်းမှနေတဲ့လူတွေအဲ့သစိတ်ကံစိတ်ကံရတယ်တို့တော့မင်းမောက်ကျွန်တော်အကြံကြံပေးနေရတယ်သူတချို့ဆိုနေတိုင်းမင်းကစပြီးအဲ့ရလို့ရတယ်ဒါထားကြည့်လိုက်ဟာဟိုမှာတော့ဒါဖြစ်နေပြီလူတွေကဘယ်လိုပြေးနေရပြီဘယ်သူကသေးနေပြီအဲ့ covid ကလည်းဘလောက်များနေတော့ဘလိုဖြစ်လို့ဖြစ်တယ်ကိုယ်တကယ်ချင်းကဘလိုဆုံးမသွားပြီလာရေးချော်ချာအဲ့ဒါတည်းပဲတနေ့ကိုအဲ့ကိုထက်မှာအိုဘာဖွင့်ဖြစ်ပြီးတော့
မနိုင်မနေဖြစ်သွားတာပေါ့နော်စိတ်က
မနိုင်မနေဖြစ်သွားတယ်အဲ့ဒါလေးကိုကနားလေပြီးတော့အဲ့လို negative high တဲ့ကိုခန္ဓာကိုယ်မှာလာပြီးတော့ဖြစ်စီတဲ့အတွက်ကြောင့်လေးပဲထိတ်တဲ့မှာအကြောင်းရှိဖြစ်တာပေါ့အဲ့တော့ကြည့်တော့ကြည့်ရမယ်အဲ့ဒါကို limit ထားပြီးတော့မှတနေ့ကိုတနေ့တော့ပဲကြည့်လိုအပ်တာတော့ပဲကြည့်မလိုအပ်တဲ့ဟာဆိုလို့ရှိရင် Facebook ကဒီဘောမကြည့်ပဲနေတခြား positive ဖြစ်မှာအကွေးလေးစဉ်းစားဖို့လိုပါတယ်နောက်ကတော့အိတ်ခါဒီမှာရုပ်ရှင်ကြည့်ပြီးကြောက်တဲ့ဟာတွေကိုကြည့်လိုက်လို့ရှိနေပဲကိုယ်စိတ်ကခြောက်ခြားပြီးတော့အုံနောက်ကအလုပ်လုပ်ကြရတယ်လေအဲ့တော့အုံနောက်ကိုအနာပြေလို့မရဘူးနောက်ပြီးတော့ညအိတ်ခါကြီးမှာအိတ်ခါကြီးဆိုတာညရှင်းတိုင်းနောက်ပိုင်းလို့ပါလို့မှာရေတောက်တာကိုဒီနေ့ရှုပ်အောင်ပေါ့တောက်ချင်လို့ရှိရင်ဆော့စီတောက်တာပေါ့အိတ်ခါကြီးမှာကော်ဖီတောက်တာလို့ရေတောက်တာလို့ဆိုလို့ဆိုညစီးသွားမှလည်းရှိသေးတယ်စိတ်တာကိုအတောက်ဆက်ဖြစ်စေတာပေါ့နော
်ဟုတ်ကဲ့ဆရာနောက်ဆုံးရောဘာထက်အကြံပြုချင်တယ်လဲဆရာ
ကျွန်တော်ပြောချင်တာအိတ်မတော်တဲ့လူတယောက်ဒီမှာဟို sleep hygiene ဆိုရင်လည်းပြောချင်တယ်ဒါကုဒအိတ်မတော်တဲ့လူအဓိကို trauma ဖြစ်လို့ဒါပျက်စီးသွားတာပေါ့တကယ်အိတ်မတော်တဲ့လက္ခဏာရှိတဲ့လူကလည်းပဲsleep wake cycle patient မှာအေးရမယ်ပေးချင်ထားရမယ်ဆိုတော့ cycle ကြီးကပြတ်သွားတယ်အဲ့ဒါပြတ်သွားလို့ပိုအိပ်မတော်တာဖြစ်တယ်တကယ်တော့ပုံမှန်ဆိုရင် healthy ဖြစ်တဲ့လူတော့အေးရမယ်ချက်ည7နာရီလောက်မှအေးရမယ်7နာရီ7နာရီကြာမှအေးရမယ်ဘာကြောင့်လဲဆိုတော့အဲ့ဒီချိန်မှာကိုယ်ကစိတ်ကိုဖြည့်လျှော့လိုက်ပြီးတော့ပါခန္ဓာကိုယ်မှာရှိတဲ့ melatonin ဆိုတဲ့ဟော်မုန်းတွေထွက်လာတယ်ဒါအိပ်စေဖို့အားပေးတဲ့ဟော်မုန်းဒါ naturally ထွက်လာတယ်အဲ့ melatonin ဟော်မုန်းထွက်တဲ့အခါမှာလူကို stimulate လုပ်ပေးတဲ့ဟော်မုန်းက corticosteroids ဟော်မုန်းရှိတယ်အဲ့ဒါဟာကျသွားတယ်အဲ့ဒီမှာအဲ့လိုအကောင်ဆုံးပဲညာနှုံးပြစ်ကိုယ့်ရဲ့ energy ကို restore လုပ်ပြတာပေါ့။နောက်မနေ့မိုးလင်းဟိုကြက်တုံတဲ့အချိန်ပေါ့တော်ရမှာဟုတ်လား။အဲ့ဒီအချိန်6နာရီလောက်ဆိုလို့ရှိရင် melatonin ဆိုတဲ့ဓာတ်ကခန္ဓာကိုယ်ကဂျုံနဲ့ထိုးကြသွားတယ်။အောက်တားကြသွားတယ်။အဲ့ဒီဓာတ်ကကျသွားပြီးတော့ခုန stimulate လုပ်တဲ့ corticosteroids ဟော်မုန်းကဂျုံနဲ့ stick ပြီးအပေါ်တက်လာတော့အဲ့မှာသူကနှိုးလိုက်တာပေါ့။အဲ့မှာသူကနှိုးလာတာပေါ့။ဒါကသဘာဝတရားပေါ့နော်။အဲ့ဒါက circadian rhythm လို့ခေါ်တယ်။ဒါကခန္ဓာကိုယ်ထဲမှာ physiologically clear တယ်လေကောင်းတဲ့ကလေးတွေကအဲ့ဒါပဲအိတ်ကြပါ
ဟုတ်ကဲ့ဆရာအဲ့တော့အခုလိုအိမ်ရတဲ့ခါကျတော့
အဲ့တော့ကိုကအခုလိုဖြစ်တော့ circadian rhythm ကြီးပြတ်သွားတယ်အဲ့တော့ပုံမှန်ပြန်ရအောင်ဆိုပြီးတော့စောစောပြအိတ်တဲ့အလေးထားလေးကြိုးစားပြီးလုပ်ပေးပဲမအိတ်ချင်မှာ television ကြည့်တာတို့ facebook ကြည့်တာတို့ကိုယ့်ရဲ့ခေါင်းကို stimulate လုပ်ပေးတာလို့မလုပ်ပဲထားရမယ်နာယူဝက်တနာယူတော့အနာပြေးလိုက်ရမယ်သူစိတ်ကိုဖြည့်လျှော့ပြီးတော့မှအိတ်ဖို့ကြိုးစားရမယ်မနေ့မိုးလင်း6နာရီ9နာရီကျော်လိုးလာပါပြီအိတ်ရွာသွားလို့ကျွန်တော်လိုးတဲ့အချိန်မှာအဲ့လိုတဲ့အချိန်ကိုကန့်သတ်ပြီးတော့အဲ့ဒါကိုပုံမှန်ထားရမယ်ခရိုနာရီနိုးတဲ့လူဆိုလို့ရှိရင်အများနဲ့ခရိုနာရီမှာထားခရိုနာရီမှာနိုးတဲ့လူကအလုပ်တော့မရှိဘူးဆက်နေရုံပဲဆိုအေးရပုံမှန်တော့တစ်တနာရီထပ်နေလို့ရှိရင်သူ့ရဲ့ခေါင်းမှာရှိတဲ့ဘယ်အောင်လို့ကြီးက clock ကတည်းကပြတ်သွားတယ်ခံမလို့မရတော့အဲ့တော့ခရိုနာရီနိုးတဲ့လူကနိုးတာနဲ့ထပ်ပြီးတော့သူကတခုခုထပ်လို့ပေါ့နော်အဲလာလျှောက်တာတို့အစားတော့စားတခုတော့လည်းပေါ့နော်အဲ့ဒါဆိုရင်သူကညအိတ်တဲ့ချက်နဲ့ပုံသူကလည်းသူအလိုအချက်ပြန်ပြီးတော့ပုံမှန်ပြန်ဖြစ်လာတယ်နောက်တစ်ခုကအိမ်ရောက်တဲ့ခါကျတော့အိတ်ကြတော့မယ်ဆိုတော့အိယာရှိတယ်ဆိုလို့ရှိရင်အိယာနဲ့အိတ်ခန်းကိုအိတ်ဖို့ပြောအသုံးပြုလို့ရှိရင်အကောင်းဆုံးပဲကျန်တဲ့အချိန်မှာတချို့ကလည်းပဲတယ်လီဗီရှင်းရှိမှာအိတ်နေတာတို့ငိုက်ကြီးတာတို့ရှိတယ်အဲ့တော့သူခန္ဓာကိုယ်မှာရှိတဲ့အိတ်စိတ်အနေထားတွေကကွန်ဖျူးစ်တာပေါ့နော်သူကတယ်လီဗီရှင်းရှိမှာတဲ့အိတ်တွေလေသူအိယာတွေတော့ခါကျတော့အိတ်ချင်တဲ့အိတ်မအိတ်ချင်တဲ့အိတ်ဆိုလို့ဘောဖြစ်နေတာအဲ့လိုမဟုတ်ဘူးအပြစ်မှမအိတ်ဘူးတခါမှညနေခင်းလည်းပဲသူက net မလုပ်ချင်ဘူးအိတ်တဲ့ချိန်ကျမှသူကြိုးစားပြီးအိတ်လိုက်တယ်သူက psychologically သူရဲ့စက်ပယ်ဆက်ဆက်ပြီးပါအေးရမြင်တာနဲ့ကိုကလည်းပြန်မနေပြီအေးလည်းအိတ်ချင်ပြီအေးရမြင်တာဒါအေးရမယ့်အချိန်ပဲအေးရတဲ့နေရာပဲဆိုပြီးတော့အေးလည်းအိတ်ကြောပေါ့
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ
်ကိုဗစ်ရောဂါဖြစ်ပြီးအိတ်မရတာတွေအတွက်အကြံပြုထားတဲ့အစီအစဉ်ကိုဒီကိုဝင်းမင်းကဒီသတင်းပတ်ရဲ့ကျန်းမာရေးခန်းနာမှာတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့နိုင်ငံတော်အတိုင်းရင်းဒေသကအဖြစ်အပျက်တွေသတင်းတွေကိုစူးစီးတင်ဆက်ပေးနေတဲ့တိုင်းရင်းဒေသကသတင်းလွှာအစီအစဉ်ကိုနားဆင်ရဖို့ရှိပါတယ်။ဒီအစီအစဉ်ကိုတော့ FVR တိုင်းရင်းသတင်းတောက်တီကတင်ဆက်ပေးထားတာဖြစ်ပါတယ်ရှင်။
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါရစေ။မြန်မာနိုင်ငံတော်ဝန်တိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ်
။မင်္ဂ
င်္ဂါပါရှင်ကျမအမီပါနယ်စပ်ဒေသတိုင်းနာသတင်း6တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာလူကတော့ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်ကျိုင်းမွန်ကိုမြို့မှာစစ်ကောင်စီတပ်နဲ့ကိုကန့်တပ်တို့ကြားတိုက်ပွဲကြောင့်ဒေသခံ6ဦးဒဏ်ရာရရှိခဲ့ပြီးတော့လူပေါင်း400ကျော်စစ်ဘေးထွက်ဆောင်နေကြရပါတယ်ချင်းပြည်နယ်မတူပီမြို့မှာစံနဲ့စီကိုအာနာသိန်းစစ်ကောင်စီတပ်ကထိန်းချုပ်ကန့်တပ်လိုက်တာကြောင့်ဒေသခံတွေအခက်အခဲတွေနဲ့ရင်ဆိုင်နေကြရပါတယ်
ကျမကနန်းဟောင်းပါရှင်သတင်းတွေကိုစိုက်မုံနဲ့အတူတင်ဆက်ပေးသွားမှာပါရှမ်းပြည်မြောက်ပိုင်းမူဆယ်ကျိုင်းမွန်ကိုမြို့မှာစစ်ကောင်စီတပ်တွေနဲ့ကိုကန့်တပ်မတော် MNDAA တို့အကြမ်းတိုက်ပွဲဖြစ်ပွားလို့တရက်ခံ6ဦးထိခိုက်ဒဏ်ရာရရှိပြီးတရက်ခံ400ကျော်နေရာကနေထွက်ပြေးတိမ်းရှောင်နေရပါတယ်အော်တိုဘာလ12ရက်နေ့ကဖြစ်ပွားတဲ့တိုက်ပွဲမှာစစ်ကောင်စီဘက်ကလက်နက်ကြီးပစ်ခတ်လို့မွန်ကိုမြို့ရက်ွက်ခနစ်ထဲကိုလက်နက်ကြီးကြားရောက်ပောက်ကွဲခဲ့တာပါပောက်ကွဲမှုကြောင့်အသက်2နှစ်အရွယ်ကလေး2ဦးအပါအဝင်အမျိုးသမီး2ဦးအမျိုးသား3ဦးထိခိုက်ဒဏ်ရာရရှိခဲ့ပါတယ်စိုးရိမ်ရတဲ့လူငယ်တချို့ကိုလည်းမန္တလေးစီရင်ကိုပို့ဆောင်ကူတာရပါတယ်မွန်ကိုမြို့အတွင်းဩဂတ်လကစပြီးဖြစ်ပွားနေတဲ့စစ်ကောင်စီတပ်တွေနဲ့ MNDAA တို့အကြမ်းကတိုက်ပွဲတွေကြောင့်လည်းတရက်ခံပြည်သူ600ကျော်အခုချိန်ထိနေရမပြန်နိုင်သေးပဲစစ်ဘေးရှောင်နေရဆဲဖြစ်ပါတယ်
ချင်းပြည်နယ်တောင်ပိုင်းမတူပြည်မြို့ပေါ်ရှိစစ်ကောင်စီတပ်ချေလင်းတပ်ရင်းမှတိလေးတုံညာတပ်ရင်းကတပ်စီနဲ့စံတွေကိုထိန်းချုပ်ပြီးအကန့်တနဲ့ရောင်းချဖို့ညွှန်ကြားထားတာကြောင့်မြို့ပေါ်မှာရှိတဲ့ပြည်သူတွေခက်ခဲကြုံတွေ့နေရပါတယ်အောက်တိုဘာလ3ပိုင်းကစပြီးခုထိထိန်းချုပ်ရောင်းချနေဆဲပါမတူပီမြို့ပေါ်မှာတက်စီပြက်လက်မှုကြောင့်တက်စီဆိုင်တွေကုန်ပိတ်ထားရတာဖြစ်ပြီးဆန်နဲ့တက်စီဝယ်ယူခြင်းနဲ့ဆိုရင်ခရယာတက်လေတုံညာတက်ရင်မှမှတ်ပုံတင်တဲ့တပတ်တစ်ခါတာဝယ်ယူခွင့်ပြုထားတယ်လို့ဒေတာခန်တွေကပြောပါတယ်အခုလိုစစ်ကောင်စီဘက်ကတက်စီနဲ့ဆန်ထိန်းချုပ်ထားတာဟာ CDF မတူပီတက်ဖွဲ့စီကိုလောင်ဆန်နဲ့ရစ်ခါပေမရောက်ဖို့ကန့်တားလိုက်တာလို့လည်းဒေတာခန် CDF ကပြောပါတယ်မတူပီမြို့ပေါ်မှာပရိဒါဆန်တဲ့8ကျပ်ငွေ 38,000 ကျပ်တက်စီတလီတာကျပ်တထောင်ကနေ 2,500 ကျပ်အထိဈေးမြင့်တက်လာတယ်လို့ဒေတာခန်တွေကပြောပါတယ်
အမရှိဆစ်စင်မူကုကေးဌာနချုပ်လက်အောက်ခံတက်ရင်နရင်ကဂရင်အမျိုးသားအစည်းအရုံး KNU တပ်မှန်ကထိန်းချုပ်နေပြီးဖပွန်ခရက်အတွင်းရှိကြေးရွာတွေဘက်ကိုလက်နက်ကြီးတွေနဲ့ဆက်တိုက်ပစ်ခတ်နေပါတယ်။ဂရင်နယ်ချားဆောင်တပ်တစ်တုံညာတစ်လေးနဲ့ပူးတွဲလှုပ်ရှားတဲ့ခြေမြန်တက်ရင်အမတ်လေးတုံညာလေးနဲ့လေးတုံညာ6ဟာရွာထဲဝင်လာပြီးပေါ်လာဖမ်းပြီးပစ္စည်းထားခိုင်းတာတွေလမ်းပြခိုင်းတာတွေပြုတ်လုံနေတယ်လို့ KNU ရဲ့မူတော်ခရိုင်ကျော်ခွင့်ရဒုတိယဗိုလ်မှူးကြီးစောကလေးတို့ကပြောပါတယ်။ခုလိုစစ်ကောင်စီတပ်အင်အားတို့လှုပ်ရှားနေတာကြောင့်ကရင်အမျိုးသားစီယုံ KNU တပ်မှန်ကနဲ့လည်းနေ့တိုင်းတိုက်ပွဲဖြစ်ပွားနေတယ်လို့ KNU ဘက်ကပြောပါတယ်
မွန်ညင်ညွတ်ရေးပါတီ MPU ဥက္ကဋ္ဌ19အောင်ခေါ်နိုင်တယ်နော်အသက်85နှစ်ဟာတက်ကြီးယောဂာနဲ့တန်ဖြူဆဲမြုပ်နဲ့ပငကြေးရွာနေအိမ်မှာကွယ်လွန်သွားပါတယ်အောက်တိုဘာ10ရက်နေ့ညနေပိုင်းမှာကွယ်လွန်သွားတာပါသူ့ရဲ့သာဗနာခန္ဓာကိုအောက်တိုဘာ13ရက်နေ့ပငကြေးရွာတုတ်တမှာမိတချိုခဲ့တာဖြစ်ပြီးအယိုးပြာကိုတော့ကျက်တင်ရင်ပြားချောင်းဂုံးတော်ပေါ်မှာသူ့ရဲ့ဖခင်မွန်ပြည်သူတပ်ဦးဥက္ကဋ္ဌနိုင်အောင်ထွန်းအုပ်ကိုနီးမှာထားရှိသွားမယ်လို့မွန်ညင်ညွတ်ရေးပါတီကပြောပါတယ်19အောင်ဟာအသက်17နှစ်ကစပြီးဖခင်နဲ့အတူဒေါ်လာရင်းနယ်မြေမှာကြီးပင်းခဲ့ပါတယ်။1960နှစ်ပို့ချုပ်နေဝန်အာနာသိန်းစင်မွန်ကောင်းဆောင်တွေနဲ့အတူထောင်တန်းဆယ်နှစ်ကြာခံခဲ့ဖူးပါတယ်။မွန်ပြည်တစ်ပါတီမှလည်းပဟိုလုံမှုဆောင်ထိတာဝန်ယူခဲ့ဖူးသူဖြစ်ပါတယ်။
ကိုဗစ်ကူးစက်မှုကြောင့်ဇူလိုင်လကစပြီး3လအကြာပိတ်ထားခဲ့တဲ့ရခိုင်ပြည်နယ်စက်ကုံတွေရေးကိုအောက်တိုဘာလ23ရက်နေ့ကစပြီးပြည်နယ်အာဏာပိုင်တွေကပြန်လည်ဖွင့်လှစ်လိုက်ပါတယ်။အခုလိုနယ်စက်ကုံတွေရေးပြန်ဖွင့်ခွင့်ရတာဟာလုပ်ငန်းရှင်တွေအတွက်တမကဒေသခံအလုပ်သမားတွေအတွက်လည်းအကျိုးရှိမှာဖြစ်တယ်လို့မောင်တော်မျိုးကစီးပွားရေးသမားတဦးကပြောပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံနယ်ကုံတွေမှုလုပ်ငန်းတွေကိုစစ်တွေရွှေမင်းဂံကုံတွေရေးစခန်းမောင်တော်ကုံတွေရေးစခန်းနဲ့ကရင်ချောင်းစီးပွားရေးဆောင်တွေကနေလှုပ်ဆောင်နေတာဖြစ်ပါတယ်အလားတူတောင်ကုတ်ကနေဘင်္ဂလားဒေ့ရှ်နိုင်ငံတက်နက်စစ်ကမ်းကိုအပတ်စဉ်ကုန်ပစ္စည်းတွေတင်ပို့နိုင်တော့မှာဖြစ်တယ်လို့စီးပွားရေးသမားတွေကမျှော်လင့်နေကြပါတယ်
ရှမ်းပြည်တောင်ပိုင်းလွိုင်လင်းခရိုင်မိုင်းကန်မြို့နယ်ထဲမှာရှမ်းနယ်နဲ့ကန်တပ်နှစ်ခုကနေမြစုံမိုးရဲ့အငင်းပွားမှုတိုက်ပွဲကြောင့်စစ်ဘေးရှောင်ဒေသခံထောင်ကနန်းကစာဝတ်နေရဲ့ခက်ခဲကြုံတွေ့နေရပါတယ်။အခုရှမ်းပြည်မှာဆောင်းရံတီစဝင်လာပြီးဖြစ်လို့အနှွေးထယ်လိုအပ်နေတယ်လို့ကိုဗစ်ကာကွယ်ရေးကူပစ္စည်းစီးနဲ့စားနပ်ရိက္ခာတွေလည်းလိုအပ်နေတယ်လို့ကူညီပေးနေတဲ့ဆိုင်ခမ်ကပြောပါတယ်။မိုင်းကန်မြို့နယ်ပန်ကေတုကျေးရွာအုပ်စုမှာလက်ရှိချိန်ထိစစ်ရှောင်2200ကျော်ဟမ်ငိုင်းကျေးရွာအုပ်စုမှာစစ်ရှောင်988ရောက်ရှိနေပြီးဘုံကြီးကျောင်းစာတင်ကျောင်းနဲ့နီးဆက်ရာဆွေမျိုးတွေနေအိမ်မှာရှစ်ဆောင်ခိုးလုံနေကြရပါတယ
်အ တင်းလွာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါ။အခုနဲ့အစောပိုင်းဖေဖော်ဝါရီလ၁ရက်နေ့နေ့စပြီးတော့စစ်တပ်ကနေတိုင်းပြည်အာဏာသိမ်းလိုက်တဲ့နောက်ပိုင်းဆုံးရှုံးသွားတဲ့လူထုအာဏာပြန်ရဖို့စစ်ကောင်စီအကြမ်းဖက်နေတဲ့အပေါ်ခုခံဖို့လူထုကာကွယ်ရေးတပ်အများအပြားပေါ်ပေါက်လာနေပါတယ်။အဲ့ဒါကိုစူပူတောင်းဆန်းမှုဖြစ်အောင်အပြစ်ရ EAO တပ်တွေပါဝင်ထောက်ပံ့နေတယ်လို့စစ်ကောင်စီတပ်ကဆွတ်ဆွဲပြောဆိုလိုက်ပေမဲ့အပြစ်ရ EAO တွေကတော့ NC လမ်းဆောင်အတိုင်းပဲရပ်တည်သွားမယ်လို့ပြောဆိုပါတယ်။ဒီအကြောင်းကိုတော့မိကလျာမောင်ကနေစူးစီးတင်ဆက်ပေးထားပါတယ်ရှင်
။အော်တိုဘန်ဆန်ရနေကအာနာတိန်စစ်ကောင်စီတပ်ပိုင်းမြမအလင်းသတင်းစာမှာပြည့်ရထားတဲ့ချင်းမျိုးသားတပ်ဦး CNF ၊ကရင်မျိုးသားစီအောင် KNU ကျမ်းပီပြန်လဲထူထောင်ရေးကောင်စီ RDSS တို့ကအကြမ်းဖက်မှုတွေပေါ်ပေါက်စေဖို့ကိုယ်တိုင်ပါဝင်ဆောင်ရွက်နေတယ်လို့ဆွတ်ဆွဲပါတယ်။ကျမ်းပီပြန်လဲထူထောင်ရေးကောင်စီ RDSS ပြောရေးစုခွေလည်းဖြစ်ပြည်ရငင်းချမ်းရေးဦးဆောင်မှုအဖွဲ့ PPSC ပြောခွင့်ရလည်းဖြစ်တဲ့ဘုံမူကြီးဆိုင်ငင်းကတော့သမ္မတအပါဝင်တစ်ဖက်စလုံးက NCA စာချုပ်ကိုဆက်လက်ဆောက်ကင်ထားစေလို့ပြောပါတယ်။
RDSS ဟိုအနေနဲ့ရော GPSD ကဖွဲ့ဝင်အနေနဲ့ရောဘနော်ဒီစစ်တပ်ကနေပြီးတော့အာဏာသိမ်းပြီးတဲ့နောက်ပိုင်းကျွန်တော်တို့ရဲ့ရည်ချက်ကိုထုတ်ပြန်လာတာရှိပါတယ်ဆိုတော့ကကျွန်တော်တို့အနေနဲ့ကျတော့ MCA ဟာမပြတ်သေးဘူးဘာဖြစ်လို့လဲဆိုတော့ဒီ MCA ကိုလက်မှတ်ရေးထိုးထားတဲ့တက်မတော်ရောကျွန်တော်တို့ဒီ EO တွေရောမထက်စလုံးကပဲဒီ MCA ဆက်လက်ရှိနေပါသေးတယ်ဆက်လက်ဆုတ်ကိုင်းပါနေပါသေးတယ်ဆိုတဲ့အတွက်MCA မပြတ်သေးဘူးလို့တော့ကျွန်တော်တို့ကတော့အဲ့လိုမြင်တယ
်။တိုင်းရင်းသားလက်နက်ကင်တော်လှန်ရေးဖွဲ့စည်းတွေဟာလက်နက်ကင်လမ်းစဉ်တွေပဲအဓိကတိုက်ပွဲဝင်လာခဲ့ပြီးမယ်။နောက်ဆုံးမှာတော့အစိုးရလည်းမနိုင်တော်လှန်ရေးဖွဲ့စည်းတွေလည်းမနိုင်ဖြစ်ပေါ်နေတဲ့အနေအထားမှာနိုင်ငံရေးဆွေးနွေးမှုလမ်းကြောင်းပဲရှိတယ်လို့ရခိုင်မျိုးသားလွတ်မြောက်ရေးပါတီ ALP မှဒေါ်စောမြရာဇာလင်းကလည်းခုလိုပြောပါဗျာ။
ကျမတို့ကဒီလက်နဲ့ကင်နီလန်းနဲ့ပဲအဓိကတိုက်ပွဲဝင်မယ်ဆိုပြီးတော့တန်နီထာနဲ့ပဲတော်လိုင်းရဲထဲမှာကျမတို့ကျိုးပန့်ခိရတာဖြစ်တယ်။ဒါပေမဲ့တစ်ဖက်မှမနိုင်ဘူး။အစိုးရလည်းမနိုင်ဘူး။ဒီတိုင်းရင်းသားလက်နဲ့ကင်တော်လိုင်းရဲ့အဖွဲ့အစည်းတွေလည်းမနိုင်ဘူး။တန်တရားပဲရှင်နေတယ်။တန်တရားပဲရှင်နေတယ်ဆိုတော့နှစ်ဖက်စလုံးကဆုံးသက်ဖို့လိုတယ်။ကိုမနိုင်သူမနိုင်မဖြစ်ပဲနဲ့ကိုနိုင်သူနိုင်ဖို့လေ။ကိုလည်းနိုင်ရမယ်သူလည်းနိုင်ရမယ်ဆိုတဲ့လမ်းကြောင်းကတော့ဆွေးနွေးရေးလမ်းကြောင်းပဲ။
PPSD အနေနဲ့လက်ရှိနိုင်ငံရေးချက်တဲ့ကိုတွေးဆဖြေရှာရေးနည်းလမ်းကိုပဲလက်ရှိဥတည်ထားတယ်လို့ဘုံမူကြီးဆိုင်ရင်ကဆက်ပြောပါတယ်
။ဘုကနာပြောသလို RCS ဖြစ်စေကျွန်တော် PPSD ဖြစ်စေတွေးဆဆွေးနွေးတဲ့နည်းလမ်းကိုပဲကျွန်တော်ဥပယ်ပြီးတော့လက်ရှိနိုင်ငံရေးအချက်တဲ့ကိုဖြေရှင်းဖို့ကြိုးစားနေပါတယ်ဆိုတာကိုကျွန်တော်ပြောကြားလိုပါတယ်ခင်ဗျာ
။ NCA လက်မှတ်ရေးထိုးတဲ့6နှစ်ပြည့်မြောက်တဲ့အော်တိုဘာ15ရက်နေ့မှာ EAO ဆယ်ဖွဲ့နဲ့ငြိမ်းချမ်းရေးဖော်ဆောင်မှုညှိနှိုင်းရေးကော်မတီ NSB NC တို့ကအမှတ်တရအနေနဲ့အွန်လိုင်းအခမ်းအနားကျင်းပသွားမယ်လို့တည်ရပါတယ်ရှင်
။ဆက်ပြီးတော့ရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့နယ်တီဘောမြို့နယ်ရှမ်းပြည်နယ်တောင်ပိုင်းကြည်ပြည်မြို့နယ်မိုင်းကိုင်မြို့နယ်တွေအတွင်းမှာမိမိတို့ရဲ့လူမျိုးဆုံးရှုံးနေတဲ့အခွင့်အရေးတွေကာကွယ်ဖို့ဖွဲ့စည်းထူထောင်လာတဲ့ရှမ်းပြည်တပ်မတော်နှစ်ခုဟာတိုက်ပွဲဖြစ်ပွားလာတာတစ်နှစ်နီးပါးရှိလာတော့မှဖြစ်ပါတယ်။တိုက်ပွဲကြောင့်ဒေသခံထောင်ကနန်းနေရက်ကနေစွန့်ခွာနေရတဲ့အပြင်ရှမ်းလူတို့ကလည်းအဲ့ဒီအပေါ်မှာစိတ်ပျက်နေကြပါတယ်။ဘာကြောင့်ရှမ်းတက်နဲ့တက်ကငင်းတဲ့နီးနဲ့တွေ့ဆုံပြီးမဖြေရှင်းနိုင်ပါသလဲ။ကျွန်မအမေကနေစူးစီးထားပြီးတော့နန်းဖောင်ကနေတင်ဆက်ပေးသွားပါမယ်ရှင်
။ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီရှမ်းပြည်တပ်မတော် RCSS SSC ဖက်ကသူတို့ထိန်းချုပ်တဲ့ရှမ်းပြည်တောင်ပိုင်းကိုပြန်ဆုတ်မယ်ဆိုရင်တော့တွေ့ဆုံဆွေးနွေးမှုကချက်ချင်းဖြစ်ပေါ်လာနိုင်တယ်လို့ရှမ်းပြည်တိုးတက်ပါတီရှမ်းပြည်တပ်မတော် SSPP SSA ကပြောဆိုနေပါတယ်။အခုလိုနယ်မြေကန့်တတ်မှုမျိုးနဲ့တွေ့ဆုံဆွေးနွေးခြင်းကအလုပ်ဖြစ်မှာမဟုတ်ဘူးလို့ RCSS ပြောရေးဆိုခွင့်ရှိသူဗိုလ်မှူးစိုက်ခမ်းဆမ်ကအခုလိုစပြောပါတယ်။
ဒီ SSPP ကသူတို့ကတွေ့ဆုံဆွေးနွေးခြင်းနဲ့ဆိုတာအဲ့ဒါကျေဆွေရမှာပဲဒီ RCS အနေနဲ့ကြတော့လဲတွေ့ဆုံဆွေးနွေးရတာဖြစ်ပေါက်ဖြစ်တယ်အဖြေရှာတဲ့တခုတည်းရောနေလမ်းဖြစ်တယ်ဒါမဲ့တော့တခုရှိတာကဟိုတွေ့ဆုံဆွေးနွေးမယ်ဆိုရင် SRCS ကတောင်ပိုင်းပေါ်ရေဆုပ်ဆုပ်ပြီးမှကျွန်တော်ဆွေးနွေးမယ်ဆိုတော့ဒီ pre condition လို့ခေါ်တဲ့ကန့်သက်ချက်နဲ့ပါတဲ့ဆွေးနွေးမှုမျိုးဆိုတော့မအောင်နိုင်ဘူးလေဒါကြောင့်ဒီတိုက်ပွဲကလည်းမရက်သေးဘူးဆိုတော့ထိုးစစ်စင်ကမရက်သေးဘူးဆိုတော့ဆွေးနွေးမှုကမစနိုင်သေးဘူးပေါ့နော
်အခုဖြစ်ပေါ်နေတဲ့နယ်မြေအငင်းပွားမှုပြဿနာကပြီးခဲ့တဲ့2015ခုနှစ်မှာ RCSS ကတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစရေးသဘောတူစာချုပ် MCA မှာပါဝင်လက်မှတ်ရေးထိုးပြီးတဲ့နောက်ရှမ်းပြည်မြောက်ပိုင်းကိုတပ်အင်အားအလုံးရင်းနဲ့ဝင်ရောက်လာတဲ့အတွက်ဖြစ်ပွားခဲ့ခြင်းဖြစ်တယ်လို့ SSPP နဲ့တခြားမဟာမိတ်အဖွဲ့တွေကပြောဆိုထားပါတယ်အဲ့ဒီကိစ္စနဲ့ပတ်သက်ပြီး SSPP SSA ကပြောခွင့်ရဖို့မူစိုက်ဖုံးဟန်က
အဓိက
ဖြစ်နေတဲ့ပြဿနာကဒီနေမီပန်းချတ်တတ်မှတ်မှုပဲသူတို့ကဟိုဟာဟိုရှမ်းပီတတ်မှတ်တော့ဖြစ်တယ်ဘောနော်တွားချင်တဲ့နေရာတွားလို့ရတယ်လှုပ်ချင်တဲ့နေရာလှုပ်လို့ရတယ်လှုပ်ချင်တဲ့ဟာလှုပ်လို့ရတယ်ဆိုတဲ့တဘောသူတို့ကဒါကဟိုဟာဘောနော်သူတို့ရဲ့မှုပေါ့လေပြဿနာကဒီကနေစတာပဲအဲဒီကျွန်တော်တို့နေမီပန်းချတ်တတ်မှတ်မှုပေါ့လေဒီဟာမလုံနိုင်တိတိကျကျတော့ဟိုဟာဘောဟိုတွဲဆောင ဒီနေ့ကျွန်တော်တို့ပြောမှာမယ့်အပြည့်အစုံနားဆင်နိုင်ဖို့ VOA မြန်မာနှစ်ဖက်ကြားတိုက်ပွဲတွေပြင်းထန်နေစေဖြစ်ပါတယ်တိုက်ပွဲတွေချုပ်ငြိမ်းဖို့နဲ့ရှမ်းလက်နက်ကန်ဖွဲ့စည်းတွေပေါင်းစည်းနိုင်ဖို့အတွက်ရှမ်းနိုင်ငံရေးပါတီတွေရှမ်းလူမှုအသင်းဖွဲ့တွေရှမ်းလူငယ်အဖွဲ့အစည်းတွေရဟန်းတန်ဃာတော်တွေနဲ့တိဒတ်ခံပြည်သူတွေကကြိုးစားညှိနှိုင်းခဲ့ကြပေမယ့်ဒီနေ့ချိ
ခုစပီတရင်ချင်းချုပ်ကိုနားဆင်ကြရမှာပါရှင်။ချန်ပီမြောက်ပိုင်းမူစေထိုင်မုံကိုမြို့မှာစစ်ကောင်စီတပ်နဲ့ကိုကန်တပ်တို့အကြမ်းတိုက်ပွဲကြောင့်ဒေသခံ၆ဦးဒဏ်ရာရရှိပြီးလူပေါင်း400ကျော်စစ်ပီးထပ်ဆောင်နေရပါတယ်။ကိုပြေယောဂါကြောင့်၃လကြာပိတ်ထားတဲ့ရခိုင်ပြည်ကကုန်သွယ်ရေးစခန်းတွေဒီတစ်ပတ်အတွင်းပြန်လည်ဖွင့်လှစ်လိုက်ပါတယ်။
တော်ရရှင်ရဲ့အခုနားဆင်နေကြတာကတော့နေဆက်ဒေတာတိုင်းနာသတင်းထောက်တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်။ကျမကအာမီပါ။အဖီးဘီယာဝိုင်းတော်သားတွေစူးစီးတင်ဆက်ပေးခဲ့တဲ့တိုင်းရင်းသတင်းလွှာကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲကျမတို့ VOA မြန်မာပိုင်းကနေထုတ်လင့်ပေးခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်လို့တော်ရရှင်နေအနေနဲ့ဝေဖန်အကြံပေးခြင်းနဲ့ဆိုရင် VOA မြန်မာပိုင်းရဲ့အီးမေးလ်လိပ်စာ bamis@voanews.com ကိုပေးပို့နိုင်တယ်လို့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေ message ကနေတင်ဆက်နိုင်ပါတယ်ရှင် VOA မိတ်ကန်တန်ရဲ့ကြာသပတေးနေ့ညအစီအစဉ်တွေကိုတိုက်ရိုက်ထုတ်လင့်ပေးနေတာဖြစ်ပါတယ်အခုကြံနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုကိုဇော်ဝင်းလိုက်တလဲပြောပြပေးပါရှင်
မြန်မာအာဏာသိမ်းစစ်ခေါင်းဆောင်ဗိုလ်ချုပ်ကြီးမင်းအောင်လှိုင်ကိုလာမယ့်အာဆီယံထိပ်သီးဆွေးနွေးပွဲမဖြစ်ရေးအတွက်အာဆီယံခေါင်းဆောင်တွေမနက်ဖြန်တောက်ချနေမှာဆွေးနွေးကြမယ်လို့တိကိစ္ဆာကိုသိရှိသူတွေပြောတာကိုကိုကပေးရိုက်တာသတင်းမှာဖော်ပြပါတယ်။ပြီးခဲ့တဲ့အပြီလတွင်ကျင်းပခဲ့တဲ့မြန်မာရေးအာဆီယံအရေးပေါ်အစည်းအဝေးမှာသဘောတူခဲ့ကြတဲ့ပုံသဘောတူညီချက်၅ချက်ကိုအကောင်အ Lajaraba, Kulunima, Sikonsi, Mapiko, Yetakanaja and Nanganidama, Philippine Nangan Air Power Maracana. Yamanangama sit and I think it in Niga, Tamara Union or Jama Yamjabi, no trouble, Sitaya Shin Uga, Labioget is run about the B Sikonsi Vega, Pama, Muibano, Bulu, Don Piamare, and I think. Near February Latin, Manet Soji, Nana, you must see Yashin Uga, Akulu, Noto, people, Jogaralo, Pansi, Cantara, Tamara, Uninga, Tayama, Inganiga, Trusso Gabare, Secondsi, Jogan, Bojo Muji, Tikama, Bojo Jizom, Bojo Zomintongaro, Diploma, Madani, Shitaramo, Natal Donga, Nangano, a Saint Bogo, Tinting, Singalo, Colahala, Bonamu, Tokaramu, Chain Dino, Boma, Dantralamavalo, the Internet Kuga Mira, Pichagabare. Tamara Umi and Angano Daming and Don San Suji, Moody, Liba Sang Bene, Dia Lodo, Shinny Ukamazogo, Yazoo Chin Tomboma, Dia Lizard Lea, Pidrin Pibaga, Media Poesie, Pibisanga Poesina Lubogore, INGORE, Nangaga, Soya Down Shituri Bow, and Midi Pimba Poesie Bogoma, Dai Dolagon, the Way Dolagon, the Chart Ninine, Setu Song Tim Pubo, Daniela Jow, Viewing at Songsan Tisha Varakana. COVID-19
ကိုဗစ်တတိယလိုင်းတန်ခံရတဲ့မြန်မာနိုင်ငံမှာတော့ဒီကနေ့တက်ခွဲဆန်းတမှုတထောင်၈၁၄ဦးရှိတယ်လို့ကျွန်မရေးဌာနကဒီညထုတ်ပြန်ပါတယ်ပို့တွေ့သူရှေ့ရာ၈၁၁ဆရာခန့်နှုန်းဖြစ်ပါတယ်။အောက်တိုဘာလ၁၄ရက်နေ့ကြာသပတေးနေ့ညရဲ့နောက်ဆုံးရသတင်းချင်းညို့ကိုကိုဇော်ဝင်းလိုင်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရေးမှုကကိုရန်နိုင်ဖြစ်